Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းပါသောရရှင်ပေါင်းကိုရောစိတ်ပါကြည်လင်ချမ်းမြေ့ကြပါလိမ့်မယ်။ဒီအမေရိကန်တိုင်းရန2018ခုနှစ်ဇွန်လ25ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းလိုမီတာ24 40 51တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါလိမ့်မယ်။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်ပါပါ
။မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့အတူတင်ပြပေးပါပါ။အမေရိကန်နိုင်ငံတွင်းကိုတရားမဝင်ဝင်ရောက်လာသူတွေကိုတရားရုံးအမှုရင်ဆိုင်တာတွေမလုပ်ဖက်နဲ့ချက်ချင်းပြန်ပြီးပို့ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။စင်ကာပူမှာကျင်းပတဲ့အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ထိပ်တန်းဆွေးနွေးပွဲအတွက်ကုန်ကျငွေဟာဒေါ်လာ12သန်းရှိတယ်လို့စင်ကာပူအစိုးရကသတင်းထုတ်ပြန်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်ရင်
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းအရေးမှာအဓိကတောင်းဝန်ရှိတယ်လို့ယူဆရသူတွေပေါ့ EU ဥရောပသမဂ္ဂကအရေးယူဖို့လှုပ်လာရတာကဘာကြောင့်ပါလဲ
။ဦးသိန်းစိန်ခေတ္တကတော့ EU အနေနဲ့မြင်တာကတော့အပြောင်းလဲတကယ်ဖြစ်လာပြီ။ဒီမိုကရေစီဖက်သွားနေပြီ
။ဥရောပမြန်မာအရေးလှုပ်ရှားသူဦးဟန်ရောင်ဝေပြောကြားသွားတာပါ။ဒီကြောင့်နဲ့ဒီမြန်မာဒီမိုကရေစီရာဆွေးနွေးကမြန်မာပြည်မှပြည်စာများနဲ့တည်တွင်သတင်းသုံးသပ်ချက်ကဘာဒလာထူကြဆန်းပြသတင်းအစီအစဉ်တွေကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါအောင်ဗျာ
။အမေရိကန်နိုင်ငံတွင်းကိုတရားမဝင်ဝင်ရောက်လာသူတွေကိုတရားရုံးအမှုဖွင့်ရင်ဆိုင်တာတွေတရားသူကြီးဆုံးဖြတ်ချက်ချတာတွေမလုပ်ဖက်နဲ့ချက်ချင်းပြန်ပြီးပို့ဖို့အတွက်သမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ဒီတရားမဝင်လာရောက်သူတွေနိုင်ငံတွင်းချူးချော်ဝင်ရောက်တာကိုခွင့်မပြုနိုင်ဘူးလို့သူ့ရဲ့ Twitter စာမျက်နှာကလည်းရေးခဲ့တယ်လို့အခုဖြစ်နေတဲ့စနစ်ကအမေရိကန်ရဲ့ကောင်းမွန်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒနဲ့တရားဥပဒေစိုးမိုးမှုကိုလေးစားမှုမရှိဘဲစိန်ခေါ်နေတယ်လို့လည်းရှင်းပါတယ်။အမေရိကန်လူမှုကြီးကြပ်ရေးဥပဒေကိုကဘာတဝမ်းကလောင်ရဲရဲနေကြပြီးဒီလိုတရားဝင်ဝင်ရောက်လာသူတွေဟာအမေရိကန်နိုင်ငံထွင်းမှာတရားဝင်နေနိုင်ဖို့အတွက်နှစ်ပေါင်းများစွာတန်းစီဆောင်နေကြသူတွေအားလုံးအတွက်တိတ်ကိုမတရားရာရောက်နေတယ်လို့လည်းသမ္မတကပြောပါတယ်။မက္ကဆီကိုနဲ့အလဲပိုင်းအမေရိကန်နိုင်ငံတွေအပြင်တခြားကမ္ဘာနေရာအနှံ့ပြားကစီးပွားရေးခွင့်လန်းပိုကောင်းမွန်လုပ်ဖို့အမေရိကန်နိုင်ငံနဲ့ထွက်ပြေးခလုံးသူအများပြားကိုအမေရိကန်ပြည်ထောင်စုကတရားရုံးတွေမှာကြားနာပြီးနေခွင့်ပေးခဲ့တာနှစ်ပေါင်းများစွာရှိနေပါပြီ။အခုလိုလူဝင်မှုကြီးကြပ်ရေးဆိုင်ရာတင်ဝင်လုပ်ငန်းဆိုင်ရာဆောင်တက်ဖို့အတွက်တမရထရန့်ရဲ့တင်းမာတဲ့တောင်းဆိုမှုကလွှတ်တော်မှာအခြေခံဖြစ်ဖို့ရှိနေပါတယ်။လွှတ်တော်ဟာအမေရိကန်လူဝင်မှုကြီးကြပ်ရေးမူဝါဒပြောင်းလဲဖို့အတွက်မလုံနိုင်တဲ့နှစ်နဲ့ချီရှိနေပြီဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဆိုင်ရာဥပဒေတွေကိုလည်းမထုတ်ပြန်နိုင်ပဲဖြစ်နေပါတယ်
။ဒူရကီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့တမရရွေးကောက်ပွဲမှာသူနိုင်ရတယ်လို့တမရရီချစ်တိုင်အာရိုဝန်ကပြောတယ်လို့သူရဲ့ AK ပါတီနဲ့မဟာမိတ်တွေလွှတ်တော်အမတ်နေရာအများစုကိုနိုင်ရတယ်လို့လည်းပြောပါတယ်။အဲ့မဲ့လေအဓိကတိုက်ခံပါတီကတော့သူတို့အရေးနိုင်နေဆိုတာကြေညာဖို့တိတ်ဆောသေးတဲ့အကြောင်းနဲ့သမရအာရိုဝန်ဟာဇူလိုင်လ10ရက်နေ့မှာဒုတိယကြော့မဲပေးပွဲမလုပ်ရဘူးအတွက်ရဖို့လိုအပ်တဲ့မဲရည်အတွက်90ရာခိုင်နှုန်းကိုမရဘူးလို့ယုံကြည်တဲ့အကြောင်းပြောပါတယ်။သမရအာရိုဝန်ကတော့သမရနဲ့အုပ်ချုပ်ရေးဆိုင်ရာတာဝန်တွေကိုထမ်းဆောင်ဖို့အတွက်လူလူကကျွန်တော်တို့ကိုတာဝန်ပေးလိုက်ပါပြီ။မဲရည်ဆက်လက်တွေကိုလွှတ်မှုဖို့ဘယ်သူကမှမကြိုးစားဘဲသူတို့ရဲ့မအောင်မြင်မှုကိုဖုံးကွယ်ဖို့ဒီမိုကရေစီကိုထိခိုက်အောင်မလုပ်ကြဘူးလို့ကျွန်တော်မျှော်လင့်ပါတယ်ဆိုပြီးအစ္စတန်ဘူးမြို့မှာနေမှုတော်တခုပြောရင်ထည့်ပြောသွားပါတယ်။သမ္မတအာရိုဗန်ကကာလာဒါစီကျူးစာလာပြီး2019ခုနှစ်လူလူဆန္ဒခံယူပွဲမှာရူဂီမဲဆန္ဒရှင်အစီအတွဲအနေငယ်အတာနဲ့ထောက်ခံမှုရထားတဲ့အာနာပူကြီးတဲ့သမ္မတရာထူးအတွဲတနင်္ဂနွေနေ့ရွေးကောက်ပွဲဟာအဆဖြစ်ပါတယ်။ဒီအချိန်ဟာမြောက်အတ္တလန္တိစာချုပ်မီဒိုအဖွဲ့ဝင်ရူဂီနိုင်ငံမှာဒီမိုကရေစီနောက်ထပ်အားနည်းစီပြီးလူထုအကြီးကအာနာဆွဲခံအုပ်ချုပ်တာကိုခိုင်မာသွားစေလိမ့်မယ်လို့ဝေဖန်သူတွေကပြောကြပါတယ်။
ဇမ်ဘာဝေနိုင်ငံမှာသမရအီမန်ဆန်မန္နာကန်ကွာအတွက်လာမယ့်ရွေးကောက်ပွဲမဲဆိုပဲလူလူစုဝေးနေချင်းမှာဘုံပေါက်ကွဲတဲ့အတွက်လူပေါင်း49ဒဏ်ရာရခဲ့တယ်တကယ်လို့ဇမ်ဘာဝေအစိုးရကတနင်္လာနေ့မှာသတင်းထုတ်ပြန်ပါတယ်အတိုက်ခံတွေအခိုင်အမာခြေကုပ်ယူထားတဲ့ဒေသမှာမဲဆွဲပွဲမှာဘုံတံကြောင့်သမရကတော့ထိခိုက်ဒဏ်ရာမရခဲ့ပါဘူးဒုသမရကွန်စတန်တီနိုချဝင်ကာကတော့ဒါဟာအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုဖြစ်ကြောင်းပြောပြီးသမရရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်တဲ့ကိုယ်စားလှယ်တွေတဲကဆွေးနွေးမှုရှိသူတွေကိုကာကွယ်မှုပေးဖို့လုပ်မယ်လို့ပြောပါတယ်အခုတိုက်ခိုက်မှုကိုဘယ်ဖွဲ့ကလုပ်တယ်ဆိုတာမသိရသေးပါဘူ
းအီသီယိုးပီးယားနိုင်ငံအဒစ်စဘာဘာမြို့တော်မှာစနေနေ့ကအနိုင်ငံရေးဆိုင်ရာလူလူစုဝေးပွဲတစ်ခုအတွင်ပေါက်ကွဲမှုလို့တာကြောင့်လူများတည်ဆုံရတဲ့ဖြစ်ရယ်ဆက်ဆက်ပြီးလူအယောက်30ကိုဖမ်းဆီးထားတယ်လို့ရဲတပ်ဖွဲ့သတင်းရင်းမြစ်တွေကိုကိုးကားပြီးအီသီယိုးပီးယားနိုင်ငံမှာရုပ်သံသတင်းဌာနကကြေညာပါတယ်ဘိုးခွဲတိုက်ခိုက်မှုနဲ့ဆက်ဆက်ပြီးဖမ်းဆီးထားသူအရေအတွက်ဟာဒီမတိုင်ခင်တရက်က6ဦးပဲရှိပါတယ် မက်စကဲကြီးနေကတက်ခိုင်မှုမှာပေါ်ဝင်ပတ်သက်တဲ့အတွက်ဖန်စီထားသူရေအတွက်ဟာအခုအရောက်30ရှိတော့ပါပြီလို့ဖက်ဒရယ်ရဲ့တပ်ဖွဲ့အကြီးအကဲဆိုင်နုဂျမားကနိုင်ငံပိုင်အီသီယိုးပီးယားအတန်းလွင့်ကော်ပိုရေးရှင်းကိုပြောပေမဲ့အသေးစိတ်တူတော့မပါပါဘူး။အီသီယိုးပီးယားရဲ့ပြည်ပြောင်းလဲရေးဝါဒီဝန်ကြီးချုပ်တဲ့အဘီအမက်မြို့တော်ကလူလူစုဝေးပေါ်မှာမိန်ခွန်းပြောပြီးချိန်မှာပဲလက်ပြဖုံ
အစိုးရဝေဖန်တဲ့တက်ကြွလှူရှားသူတွေပေါ်ဆွဲချက်တွေကိုကြိုသိနာနေစီးပွားရေးဖွင့်ပြီးတဲ့အပါအဝင်အဓိကပြုပြင်ပြောင်းလဲရေးတွေကိုလှုပ်ဆောင်ထားပါတယ်။ပြည်ရေးအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေပြီးတော့9:00အထိ
ไลโดมิดาเลเซคิโลเฮิรตซ์ของเลเซียตรงนี้ไลโดมิดาเลเซชิคิโลเฮิรตซ์ชาวเจงาตรงนี้ทุกที่อันไหนว่ามาไลโดมิดาที่อากูเซคิโลเฮิรตซ์จึงอาคงอารุกันในทั่วเรื่องเป็นอย่างไรเอวีอเมริกันต่างกันมันนี่แค่ตัวเองก็เสียเลยจริงๆนี่บ่เลยสิงคโปร์มาจุดละสั่นเนี่ยนี่ก็จิ้มปากเลยอเมริกันเนี่ยมีกูเรียรู้ยังทำไมวันที่ดีสุดในบทจะกงจังวิฮาอเมริกันทั้งละสั่นนั้นสี่เลยหรือสิงคโปร์เสียก็ตัวนี้ก็เนี่ยมาตัวเองทุกอย่างไปอย่างน Singapore when you do leasing long up your body. Did you eat Sunnibu has Singapore Nang and Dread? They go seven Zabu Gongamu, Dikonja Sigu, Lulu Lala, Pira Pichon, when you joke up your body. Thing at a Junang and eat and Nang and in a Yemen and Taunichi Chatabi. Did they eat Sunnibu at two long to me big Yaraba? Dilu long to me to Adam Gamia Gurian Council, Saint Regis Assembly Hotel Matekubu, Lubiara, Pawan Yapiana, Nagoria goes lit Portaba, say he's to big Yaraba. Juna Senior, take this Sunnibu at American. American Council, Singapore Matongyajani Kiraba, Mercurian American Council, Neperma, Jane Twisson, a decent work and a timer at the bottom of the Kuma Matok Jangababu, Tavine, Trump, a Kimu Jan, Lemma, Yetu Hanga, Matan Kushibale, Tagara, Korea Chancellor Data, Nuclear Len, a Long or King Senator, Kimga, Mapiamule, Kari, Big Adalu, Trump Gal, and Mercuria, Longjuni, Ama, and Pema Pitcham Kari, Big Adaba.
ယောဂူရရဲ့နျူကလီးယားအန်ဒီဟာချင်းချောမှုတစ်ခုအဖြစ်ဆက်ရှိနေလို့မဲလို့သမ္မတဒေါ်နယ်ထရမ့်ကပြောထားပြီးတဲ့နောက်အဲ့ဒီအပေါ်ယောဂူရရဘက်ကအပြင်းထန်တုံ့ပြန်ခြင်းပုံမရပါဘူး။ယောဂူရရကောင်းဆောင်ကင်ဂျွန်အစိုးရဟာအမေရိကန်ပြည်တော်စုနဲ့ဆက်ဆံရေးမှာခေတ္တတစ်ခုပေါ်ဆောင်သွားမှာဖြစ်တယ်လို့ယောဂူရရဆွေးရရတဲ့သတင်းတွေကိုထုတ်ပြန်တဲ့ယူရီမင်ဇိုကီရီဝက်ဘ်ဆို Miao Guria ga Pitara Gina Patalule, Bama Biomatawau. Yojinjo Gupiana Messre, Yolinjane, Yojin with Tebu Dre, Teda Akon Kutiago, Korean Nangango Banchatabi, Kula Tamagaga, Chichani de Tazigo, American Sepeka, Senin Mabe, Pupi Tavari.
Egypt Nanganga, Nangi, you were. Chini Chinya Jacko, not at the Tantola Tabi Dula Bari, Egyptamra Abdel Pata LCC Ga, do ye, Dilo Tantum as Sumcha Jacko, the name in a soa gazet the name of Topian Kerapi, Tago Egypt Logani, Konya Drama, DP BM of Pibari, the Evo Ame, Tayam and Nigara, Chalila, Selea Pibari, Egypt Nangama Pigari, Ibrolaranga, Coptic Korean, Piajang Nakuma, I said to join in the Senate, Nidiria Pompa, Quemuja, and Nazam Lizard Lea, the Sumkabi and Noma, Nanganoma, Evo Chinigo, Topian Ger. Egypt Nangaha, I said to join in the Baumiazo, Taiwan, one year, Pippi, Lulu Yuko, Daniel Tari, Islam Tamarago, Natan Satoma, Chuchaki, now by I said to Jory Paga, Inapo, Jima Lagaraba, Sidujoria, Egypt Long Unitatar in a Korean Lego, Riga Tabiro, Pimata, Taikali Shibare.
Sulana Sali, the name Unique of Labos in Limaro, Namaji, England, Dine, Lady America, Columbia, Dendo, Titi, Nayabare. Osujiga, England, Panama, Puema, England, Chogurkune, and Yabari, Osujima, Lady Lone, Napuezi, Gazabi, and now, England, Nebers, Yamuga, Napuezi, Nine, Thomas, Yatabi, Tunisha, and Panamaga, Napuezi, Shontabi, Tamama, Miadiwau, Osuji, and also Osunoson, Puezi, and Repeat, Nemasano, Jin, Solana, Sakuya, Manessa, and I, Puema, England, Nebers, and Panama, and Tunisha, Shemengazabame, Osu H, Osu Dudia, Puezi, and Repeat, Japanese, Sinikolu, the Panakozi, and the Jabi, Polana, Kulambia, Puema, Kulambiaga, Tongo, Gumshin, and Imari. Osu H man, Nabuezi Gazabi, and now Japan and Sinigo got the Buezi Nine, the Buezi Tia Tabi, Limasi Yatabi, Ulan Yaga, the Buena, the Buezu, Tomane, Pulangaro, Mamia Diwau, အုပ်စု H ရဲ့အုပ်စုနောက်ဆုံးပွဲစဉ်တွေဖြစ်ဂျပန်နဲ့ပိုလန်၊ဆီနီဂေါလ်နဲ့ကိုလံဘီယာတို့မြန်မာစံတော်ချိန်ဇွန်လ28ရက်ည7နာရီခွဲမှာတကယ်နဲ့တဲရှင်နိုင်ကစားကြမှာဖြစ်ပါတယ်အုပ်စုနောက်ဆုံးပွဲစဉ်တွေထဲမှာပထမဆုံးအနေနဲ့မြန်မာစံတော်ချိန်ဇွန်လ25ရက်ည7နာရီခွဲမှာတပိုင်တည်းစပြီးကစားကြမှာကတော့အုပ်စု A ကဆော်ဒီအာရေဗီးယားနဲ့အီဂျစ်ဥရုဂွေးနဲ့အင်ရှင်ဘတ်ရှားပါဇွန်လ26ရက်မနက်7နာရီခွဲမှာအုပ်စု B ကအီရန်နဲ့ပေါ်တူဂီစပိန်နဲ့မော်ရိုကိုတပိုင်နဲ့ကစားပါမယ်လက်ရှိမှာကတော့အုပ်စု A မှာအင်ရှင်ဘတ်ရှားနဲ့ဥရုဂွေးက2ပွဲစီနိုင်6မှတ်အီဂျစ်နဲ့ဆော်ဒီအာရေဗီးယားက2ပွဲစီရှုံးထားတာကြောင့်မှတ်မရသေးပါဘူးအုပ်စု B မှာနာမည်ကြီးစပိန်နဲ့ပေါ်တူဂီ2ပွဲစီနိုင်2ပွဲစီအသေးနဲ့4မှတ်စီရထားပြီးအီရန်ကတပွဲနဲ့တပွဲဆိုသုံးမှတ်နဲ့မော်ရိုကိုကတော့မှတ်မရသေးပါဘူးခင်ဗျာ
တင်ရနိုင်မယ်ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နဲ့ကိုကျော်ရောတင်းတို့ပြောပြခဲ့ကြတာပါကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ရခိုင်မြောက်ပိုင်းဖြစ်ရအတွက်အရေးယူမဲ့လူညုံကြီးတပ်ဖွဲ့အရာရှိစီရင် EU ထုတ်ပြန်မဲ့အကြောင်းတင်ပြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာနှိမ်မနေဆံမှုတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေအဖြစ်အစုလိုက်အပြုံလိုက်မောင်းထုတ်ခံခဲ့မှုစတဲ့လူ့အခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့တန်ခတ်အရေးယူမဲ့မြန်မာစစ်တပ်နဲ့နေကြာဆောင်ရဲတပ်ဖွဲ့ဝင်အရာရှိ9ဦးအမည်စင်းကိုဒီကနေ့တနင်္လာလူဇင်ဘတ်နိုင်ငံမှာကျင်းပမဲ့ EU ဥရောပသမ္မတနိုင်ငံသားဝင်ကြီးတွေရဲ့အစည်းအဝေးမှာထုတ်ပြန်ကြေညာဖို့ရှိပါတယ်အမေတိုင်းဆောင်ရွက်တဲ့လူညုံကြီးတပ်ဖွဲ့ဝင်ရာရှိတွေကိုအပြစ်ပေးအရေးယူတဲ့ဥရောပသမဂ္ဂရဲ့လုပ်ရဟာထိရောက်မှုမရှိတော့ဘူးလို့ဥရောပအခြေစိုက်မြန်မာရေးလှူရှားသူတွေကမြန်မာလေမှတ်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာပ
ါအခုလိုမြန်မာလူညုံကြီးတပ်ဖွဲ့အရာရှိ9ဦးပေါ်ဥရောပသမဂ္ဂရဲ့တန်ခတ်အရေးယူမှုထဲမှာဥရောပနိုင်ငံတွေကိုခီးသွွာလာခွင့်ပိတ်ပင်တာဥရောပနိုင်ငံတွေမှာရှိနေတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာစတဲ့အချက်တွေပါဝင်မှာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာကြီးမားပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကိုတိတိယောက်ယောက်အရေးယူဖို့ဆိုရင်အဓိကတာဝန်ရှိတဲ့မြန်မာစစ်တပ်ခေါင်းဆောင်တွေကိုပိုးပြီးအရေးယူတင်တယ်လို့မြင်ကြောင်းဒေတိန်အခြေဆိုင်မြန်မာအရေးလှုပ်ရှားနေတဲ့ဘာမကံပိန်း UK ရဲ့ညွှန်ကြားမှု Mark Farmana က VOE ကိုပြောပါတယ
် EU ကအရေးယူမဲ့မြန်မာလူမျိုးရေးတပ်ဖွဲ့ဝင်အရာရှိ9ဦးဟာဥရောပကိုတခါမှလာဘူးသူတွေမဟုတ်တယ်လို့သူတို့ပိုင်ဆိုင်မှုတွေလည်းဒီမှာမရှိပါဘူးနောက်ပြီးပူဂျုံမူကြီးမင်းအောင်လှိုင်ရဲ့နာမည်လေအခုတန်ခတ်ရေးယူမဲ့စီရင်ထဲမှာမပါဘူးလို့ကျွန်တော်တို့သိရပါတယ်။ EU ရဲ့တန်ခတ်ရေးယူမှုတွေဒီချိန်ကတကယ်ကိုပျော်ပြောင်းလွန်ပါတယ်။ကုလသမဂ္ဂကိုယ်တိုင်ကလူမျိုးလုံးတစ်ဖြတ်မှုဒါမှမဟုတ်လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုလို့ဖော်ပြခဲ့တဲ့ဖြစ်ရတဲ့ဆယ်လကြာပြီးမှဒီအရာရှိ9ဦးကိုပဲခီးသွွာလာခွင့်ပိတ်ပင်မှုမျိုးလောက်ဥရောပသမဂ္ဂကလှုပ်ဆောင်မှာဖြစ်ပါတယ
်။မြန်မာစစ်ဆိုးရအဆက်ဆက်ဥရောပသမဂ္ဂကပိတ်ဆို့အရေးယူခဲ့ပေမဲ့2013ခုနှစ်မှာဥသိမ်းစိန်ဥဆောင်နဲ့ရက်သားတစ်ပိုင်းအစိုးရတက်လာပြီးတဲ့နောက်မြန်မာအပေါ်တန်ခတ်အရေးယူမှုအများစုကိုရုပ်သိမ်းခဲ့ပါတယ်။ဒါပြင်2014ကနေ2020ခုနှစ်အထိအမေရိကန်ဒေါ်လာတန်810နီးပါးမြန်မာနိုင်ငံကိုထောက်ပံ့ဖို့လည်းရထားခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ဩဂုတ်လကရိုဟင်ဂျာမွတ်စလင်9သိန်းနီးပါးအိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုမြန်မာစစ်တပ်ကမောင်းထုတ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့ EU ကမြန်မာအပေါ်ချမှတ်ထားတဲ့မူဝါဒမှာအပြောင်းအလဲတချို့ရှိလာတာပါ။ဘယ်ဂျီယံအခြေစိုက်ယူရိုဘာမာယုံရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးဟန်ညာဝေရဲ့အမြင်ကတော့
ဦးသိန်းစိန်ခေတုံးကတော့ EU အနေနဲ့မြင်တာကတော့အပြောင်းလဲတကယ်ဖြစ်လာပြီဒီမိုကရေစီဖက်သွားနေပြီအာတိုက်ပွဲတွေလည်းလျှော့ချမယ်ငြိမ်းချမ်းရေးယူကြမယ်ဆိုအဲ့လိုမျိုးမြင်ခဲ့ပါတယ်အဲ့ဒါကြောင့်သူတို့ကလည်းအားပေးပြီးတော့မှအများကြီးကူညီခဲ့ပါတယ်ဒါပေမဲ့ဖြစ်ပြောင်းလာပြီးနောက်ဒီမိုကရေစီဖက်လည်းတိုးတက်မှုမရှိဘူးလူအခွင့်ရေးတွေလည်းချိုးဖောက်မှုတွေများလာတယ်တိုက်ပွဲတွေလည်းများလာတယ်ဆိုတော့EU အနေနဲ့ကတော့ဒီဟာကအလုံးမဖြစ်တော့ဘူးဒီဟာတမျိုးတော့မားနေပြီလို့မြင်တာဖြစ်နိုင်ပါတယ
် EU ကနေမြန်မာကိုပေးနေတဲ့အကူအညီတွေဖြတ်တောက်နိုင်တဲ့အလားအလာရှိမရှိဆိုတာနဲ့ပတ်သက်လို့ဦးဟန်ညာဝေကအခုလိုပြောပါတယ
်ကျွန်တော်ထင်တာတော့ဒီထောက်ပံ့မှုတွေကတော့ချက်ချင်းဖြတ်မှာတော့မဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့တို့အနေနဲ့ကမျိုးလင့်ချက်ရှိသေးတယ်။ဒီအခုလိုမျိုးတရားနှစ်ယောက်ကိုအရေးယူရင်အစိုးရက policy ပြောင်းလာမလားဆိုတဲ့သဘောနဲ့စမ်းကြည့်တယ်လို့ကျွန်တော်မြင်တယ်။ဒါပေမဲ့ဆက်ပြီးတော့မှဘယ်လိုမှအပြောင်းလဲမရှိဘူး။ပို့ပြီးတော့မှလူခွင့်ရေးချိုးဖောက်မှုတွေများလာတယ်ဆိုရင်တော့ဒီဟာကတော့တစ်ချိန်ကျရင်တော့ဆက်ဆံရေးနိုင်ငံကြားမှာထိခိုက်နိုင်ပါလေ
နိုင်ငံတကာအတိုင်းဝိုင်းကတော့ရိုဟင်ဂျာလို့ခေါ်ဖို့တုံ့နှုံးပေမယ့်မြန်မာအစိုးရနဲ့စစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အတိအမှတ်ပြုထားခြင်းမရှိပါဘူး။ဥရောပသမဂ္ဂဟာမြန်မာနိုင်ငံကိုလက်နက်ခဲယံရောင်းဝယ်မှုပိတ်ပင်တားမြစ်ထားတာကိုပြီးခဲ့တဲ့ဖေဖော်ဝါရီလကပဲတက်တန်းထပ်ပြီးတိုးထားတာပါ။အဲ့ဒီတိုးမြင့်လိုက်တဲ့ကန့်သက်ချက်တွေအရမြန်မာစစ်တပ်နဲ့နေကြားဆောင်ရဲတပ်ဖွဲ့ကိုကုန်ပစ္စည်းရောင်းချတာတချို့ပိတ်ပင်ခဲ့ပြီးမြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုအစီအစဉ်ကိုလည်းဥရောပသမဂ္ဂကရပ်တန့်ခဲ့ပါတယ်။အဲ့ဒီနောက်ဆက်တွဲအနေနဲ့အခုလိုမြန်မာစစ်တပ်နဲ့နေကြားဆောင်ရဲတပ်ဖွဲ့အရာရှိ9ဦးကိုဒဏ်ခတ်အရေးယူဖို့ထည့်သွင်းဖော်ပြခဲ့ပါတယ်ရှင်။
မင်းညနေဖြစ်ပါလေအခုတော့ဒီမိုကရေစီရေးရာဆွေးနွေးခန်းဖြစ်ပါလေတရင်းတိုင်းတိုင်းဒေသကြီးအစိုးရအနေနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်စိုက်ပျိုးရေးငှားလုပ်ငန်းနဲ့ခီးသွွားလုပ်ငန်းတွေကိုစတင်အကောင့်ထဲပေါ်ခဲ့ရမှာလက်ရှိချိန်ထိခီးသွွားလုပ်ငန်းသာအောင်မြင်မှုရှိသေးကြောင်းတရင်းတိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော်ကပြောပါလေဝန်ကြီးချုပ်ဒေါက်တာဒေါ်လဲလဲမော်နဲ့တည်ထောင်တွေ့ဆုံမေးမြန်းတာတဲ့အပိုင်းတစ်ကိုကိုဇော်ဝင်းလိုက်တင်ဆက်ပါမယ်
ကျွန်တော်တို့လည်းမှာခင်ဗျာကျွန်တော်တို့ view ရအခုလိုတွေ့ဆုံမြင်ရမှပြည့်တဲ့ကျေးဇူးကျွန်တော်တို့ထူးတင်ပါတယ
်ဟုတ်ကဲ့
ဟုတ်ကဲ့ဝင်းကျောက်အခုဆိုလို့ရှိရင် NLD အစိုးရတန်ပြီးအနာကိုဆက်ပြီးတော့ထမ်းဆောင်လာအခုဆိုလို့ရှိရင်နှစ်နှစ်ကျော်ကာလရှိလာပြီပေါ့နော်ဆိုတော့အခုသက်သန်းလာတဲ့ကာလအတွင်းမှာလည်းဒီတဲ့တိုင်းပဲခက်ခဲတွေအများကြီးဟိုရုပ်တရက်ဟိုပြောင်းလဲမှုတွေကိုအများကြီးဖော်ဆောင်ရတာဆိုတော့အခက်ခဲတွေလည်းဝင်းကျောက်တို့အများကြီးရှိခဲ့ပါတယ်ဆိုတော့လက်ရှိဝင်းကျောက်တို့လုံဆောင်နေတဲ့ဟိုအခန်းကဏ္ဍတွေကဟိုဝန်ကြီးချုပ်အနေနဲ့ဒီဖြတ်တန်းလာတဲ့နှစ်နှစ်အတွင်းမှာဗားရီများအားရကျင်းနေမိတာရှိသလဲဗားရီများကိုစစ်တရားဟိုအားမလို့အားမရဖြစ်တာတွေရှိသလဲဆိုတာလေးကိုအရင်ပြောပြလို့ရမှာ
ဟုတ်ကဲ့အားရကျင်းတတ်တာကတော့ကျမတို့စပြီးတော့ကျမတို့ဒီဒေတာကိုစတာဝန်ယူစင်နေရပေါ့နော်ကျမကဘယ်လိုမျိုးမူဝါဒချမှတ်ခဲ့တယ်လဲဆိုတော့တနင်္သာရီတိုင်းမှာခရင်သုံးခရင်ရှိရပေါ့အဲဒီခရင်သုံးခရင်ကိုစီးပွားရေးဖို့မျိုးတိုးတက်ဖို့အတွက်ကျမပထမဆုံးစဉ်းစားခဲ့ပါတယ်ဘာဖြစ်လို့လဲဆိုတော့ဒေတာတစ်ခုပဲဖြစ်နိုင်ငံတစ်ခုပဲဖြစ်ဖြစ်စီးပွားရေးဖို့မျိုးတိုးတက်မှုမရှိလို့ရှိရင်ဒေတာကလည်းဆုတ်ယုတ်မှာအမှန်ပါပဲဒီအတွက်ကြောင့်စီးပွားရေးဖို့မျိုးတိုးတက်မှုကိုကျမတနင်္သာရီတိုင်းမှာရှိတဲ့ခရင်သုံးခရင်ဒဝဲခရင်မှာဆိုလို့ရှိရင်စိုက်ပျိုးရေးလုပ်ငန်းနဲ့ဖို့မျိုးတိုးတက်ဖို့အတွက်ကျမတို့စပြီးတော့အားယူနေပါတယ်။အဲဘိတ်ခိန်မှာတော့ငါလုပ်ငန်းမှာသူကပင်လယ်ပြင်နဲ့တခြားလုံးထိစပ်နေတဲ့အတွက်ကြောင့်ငါလုပ်ငန်းကတော့ထူးစားပေးနေတဲ့ကိစ္စတရအနေနဲ့ကျမတို့ဆောင်ရွက်ခဲ့ပါတယ်။အကော့တောင်းဒေတာကိုစဉ်းစားကြည့်ပြန်တော့ကော့တောင်းမှာလည်းငါလုပ်ငန်းတီတီပပမရှိပါဘူးရှင်။နောက်ပြီးတော့ရေပြင်အနေထားကလည်းတစ်ဖက်နိုင်ငံနဲ့နီးနေတယ်ဆိုတော့သူ့မှာဟိုရေပြင် area တကျကျဝန်းမရှိဘူး။အဲ့တော့ငါလုပ်ငန်းကိုသူ့အတွက်စဉ်းစားပေးလို့မရတဲ့ကြောင့်ကျမတို့အမတန်လှပါတယ်ကြုံမောင်းရှိရကြောရှိတဲ့အတွက်ကြောင့်မလို့ဒါကိုဟိုကျမတို့ရဲ့တဘာဝကပေးလိုက်တဲ့အမွေနှစ်ကိုအသုံးချပြီးတော့ကျွန်တော်ခီးသွွားလုပ်ငန်းဖို့မျိုးတွေ့တဲ့ပုံစပြီးတော့ဆောင်ရွက်ခဲ့ပါတယ်။အဲဆက်ပြီးဆောင်ရွက်ခဲ့တဲ့ဒီလုပ်ငန်းစဉ်၃ခုမှာကျမအနေနဲ့ဘာအားရကျင်းနေလဲဆိုတော့ခီးသွွားလုပ်ငန်းကိုတော့ကျမတော်တော်လေးကိုအားရကျင်းနေခဲ့ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒဝဲဒေတာမှာလည်းရှင်ကိုရှင်ဖျားဘူးလုပ်ငန်းဆိုပြီးတော့အဆင်ပြေပြေဖြစ်ခဲ့တယ်လို့ဒီကော့တောင်းဒေတာမှာဆိုလည်းနိုင်ငံခြားခီးသွွားတွေတော်တော်များများလာရောက်ပြီးတော့ဒီကျုံခီးစဉ်ဆိုပြီးကျမတို့ဆောင်ရွက်ခဲ့တာကျမတို့အောင်မြင်ခဲ့ပါတယ်။အောင်မြင်တဲ့အလျောက်လည်းကျမတို့ကဘာရီစိတ်ခုမှုရှိလာလဲဆိုတော့ဒီခီးသွွားတွေကိုကောက်ကွယ်ဆောင်ရှောက်မှုအတွက်စိတ်ခုမှုရှိလာပါတယ်။သူတို့ရဲ့လုံခြုံရေးသူတို့ကကိုဋေတာကိုအလဲခေါ်ပြီးလို့ရှိရင်သူတို့ရဲ့လုံခြုံရေးကိုကျမတို့ကထည့်ပြီးစဉ်းစားပေးရမှာဖြစ်ပါတယ်။နောက်လူမျိုးရေးကိစ္စဝဝတွေဖြစ်တဲ့သူတို့ရဲ့အစမရေးပေါ့နော်။ဒီကတော့အစမရေးကိစ္စဝဝကိုလည်းကျမတို့ကတောင်းဝန်ယူရတဲ့အတွက်ကြောင့်ကျမတို့မှဒီစိတ်ခုမှုရှိပါတယ်။အဲ့တော့သူတို့တွေပင်လယ်ပြင်ကိုသွားတဲ့အခါမှာအခက်အခဲဆုံးပြရမရှိအောင်ကျမတို့ကဆော့ဖ်လက်ပေါ့နော်။ကျမတို့လိုင်းလံဆောက်ရှောက်တဲ့လုပ်ငန်းကိုလည်းတတ်နိုင်တယ်လို့ကျမတို့ဆောင်ရွက်ခဲ့ပါတယ်။ပထမဦးပိုင်းတော့မဆောင်ရွက်ခဲ့နိုင်ပေမယ့်ခုနောက်ပိုင်းမှာကျမတို့ကိုဟိုတယ်နဲ့ခီးကခုံငွေတွေကဝင်ငွေတချို့တွက်ကိုမျှတပေးတယ်ဒီဆိုကျမတို့သူတို့ဆောင်ရှောက်တယ်လုပ်ငန်းนี่ဆောင်ရွက်ခဲ့ပါတယ်မဆောင်ရွက်ခင်ကာလတော့ကျမတို့မှတကယ်စိတ်ကုန်မှုပါပဲ။ဘာဖြစ်လို့လဲဆိုတော့နိုင်ငံသားတိုင်းပြည်ကခီးတွေတွေကိုခေါ်ပြီးတော့တစုံတရာဖြစ်သွားမယ်ဆိုလို့ရှိရင်ကျမတို့မှအများကြီးတာဝန်ရှိပါတယ်ရှင်ဒီအတွက်ကြောင့်မို့ဒါအဲ့တော့ကျမရဲ့ပထမအဆုံးစိတ်ကုန်မှုပေါ့နော်။အဲနောက်စိတ်ကုန်မှုတစ်ခုကတော့စီးပွားရေးမှာလာရောက်ပြီးရင်းနှီးမြှုပ်နှံဖို့အတွက်ပါ။အဲရင်းနှီးမြှုပ်နှံဖို့အတွက်ကကျမဂျပန်ပြည်ကိုဂျပန်နိုင်ငံကိုနှစ်ခေါက်တည်းကျမသွားပါတယ်။ရင်းနှီးမြှုပ်နှံဖို့အတွက်ဟိုရင်းမော့ investor တွေကျမတို့ခေါ်ခဲ့ပါတယ်ခေါ်ခဲ့ပြီမြင်ကျမတို့ဒေတာမှာအကိုကြီးတို့တည်တဲ့အတိုင်းပဲလက်စစ်တမ်းရှိပါဘူး electric ကနဲ့ national grid မရှိတဲ့အတွက်ကြောင့်မလို့လက်စစ်အားဈေးကြီးပါတယ်သူတို့နိုင်ငံနဲ့နှိုင်းယှဉ်လိုက်လို့ရှင်၃ဆနီပါလောက်ကိုဈေးကြီးနေတယ်ဈေးကြီးနေတဲ့အတွက်ကြောင့်သူတို့မှာရင်းနှီးမြှုပ်နှံမှုကအဆင်မပြေပါဘူးရှင်အမှန်တိုင်းပြောရမယ်ဆိုပါဆိုသူတို့နိုင်ငံတွေကဆက်မှုထွန်းကားတဲ့နိုင်ငံတွေဖြစ်တဲ့ကြောင့်လက်စစ်ကိုအဓိကထားသုံးချတဲ့နိုင်ငံတွေဖြစ်တဲ့ကြောင့်ကျမတို့ဒေတာမှာလာရောက်ပြီးတော့မှရင်းနှီးမြှုပ်နှံ จินไปแม้แล้วไม่ยุ่งหน่ะနိုင်ငံပါဘူးဒါကတော့ဒုတိယကျွန်မတို့ရဲ့စိတ်ကောမှုပဲဖြစ်ပါတယ်အခုတော့နိုင်ငံဒီပေါ့ဥစားတိုတန်နဲ့ကျွန်မတို့ဟိုရင် LNG နဲ့မီးပေးဖို့အတွက်စီမံကိန်းလုပ်နေပြီဆိုတော့ကျွန်မတို့ဒီပြဿနာလေးလည်းအတော်တန်တော့ဖြေရှင်းပြီးသားဖြစ်သွားပါပြီစင်အဲနောက်တစ်ခုကတော့ကျွန်မတို့ဒီရင်းနှီးစိတ်ကမ်းကိစ္စပဲဖြစ်ပါတယ်ကျွန်တော်တို့ဒဝဲဒီသားစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ဒီရင်းနှီးစိတ်ကမ်းကအဓိကအခန်းကဏ္ဍအနေပါဝင်နေပါတယ်ကိုကြီးသိတဲ့အတိုင်းပဲဒါ Southeast Corridor လို့ခေါ်တဲ့ချစ်တော်အားစားရဲ့တကယ်ခီးသွွားလမ်းမကြီးပေါ်မှာရှိတဲ့အတွက်ကြောင့်ဒီပို့ကြီးတာအောင်မြင်သွားလို့ရှိရင်ကျွန်တော်တို့ဒေသရဲ့စီးပွားရေးလည်းအဆမတန်ဖွံ့ဖြိုးတိုးတက်လာမှာဖြစ်ပါတယ်ဒါကလည်းအရင်ဆက်ဆက်တည်းက14နှစ်လောက်မလုပ်ဖဲနဲ့ထားခဲ့တဲ့အတွက်ကြောင့်တော်တော်လေးကိုပြန်ပြီးအချိန်ယူနေရပါတယ်အချိန်ယူနေရတဲ့အတွက်ကြောင့်ဒါကလည်းကျွန်တော်တို့ရဲ့တနင်္သာရီတိုင်းဒေသကြီးရဲ့စိတ်ခုမှုတစ်ခုပါပဲ
ဟုတ်ကဲ့အဲ့ဒီရင်းနှီးစီမံကိန်းနဲ့ပတ်သက်လို့ပေါ့နော်ကျွန်တော်တို့အခုကြားရတာကနိုင်ငံတော်အစိုးရအနေနဲ့ဒါကိုဟိုလွန်ခဲ့တဲ့၄-၅နှစ်ကရပ်သွားရပ်ထားခဲ့ရပြီမယ်လေလက်ရှိအစိုးရကဒါကိုဥဆောင်ပြီးတော့ပြန်ဆဖို့စီစဉ်နေတယ်လို့ကျွန်တော်တို့ကြားပါတယ်အဲ့ဒါပြန်ဆလို့ရှိရင်ဝင်းကျုပ်ကတော့တိုက်ရိုက်တက်ဆာကိုဒေသထဲမှာဖြစ်တယ်ဆိုဝင်းကျုပ်ကပို့ပြီးတာဝန်ရှိတဲ့သူလို့ဖြစ်နေတာပေါ့နော်ကိုတိုင်းဒေသထဲမှာဖြစ်နေတော့အဲ့ဒါပြန်ဆလို့ရှိရင်ဘယ်လိုပုံစံနဲ့ပြန်ဆမလဲအီတလီယန်ထိုင်းကငါကတော့သူကကန်ထရိုက်ရထားတဲ့ကုမ္ပဏီဖြစ်တယ်ဒါပေမဲ့အခုအဲ့ဒီကုမ္ပဏီကရောပြန်ဆရင်အရင်နေရာမှာပဲသူကဥဆောင်ပြီးလုံမလားဆိုတာလေးကိုဝန်ကြီးပြောပြလိုက်ရ
ဟုတ်ပါတယ်အရင်ရခင်ဆိုးရနေရသူတို့စာချုပ်တွေအများကြီးချုပ်ဆိုခဲ့ပါလေကျွန်မတိရတဲ့လောက်စာချုပ်၈ခုလောက်ကြီးကြီးမားမားရှိပါတယ် ITT အခု Italian Time Company နေရာinitial phase ဆိုခေါ်တယ် phase 1ပေါ့ phase 1ကိုအေက9000ကျော်ကိုအဲဒီ italian thai နဲ့သူတို့စာချုပ်ချုပ်ခဲ့ပြီးဖြစ်ပါတယ်အဒီအတွက်ကြောင့် italian thai ရဆောင်ရွက်နိုင်နေဖြစ်စေမဆောင်ရွက်နိုင်နေဖြစ်စေသူတို့ရဲ့သူတို့စာချုပ်ချုပ်ခဲ့တဲ့ area ကိုတော့ကျွန်တော်တို့ကထားပခဲ့ရမှာဖြစ်ပါတယ်အဲဒုတိယ phase အနေနဲ့ second phase ပေါ့သူတို့စာချုပ်ရဆို full phase ကိုခေါ်ပါတယ် full phase ကိုဘာတွေနဲ့သူတို့စာချုပ်ချုပ်ခဲ့လဲဆိုတော့ကျွန်တော်တို့စိုးရရယ်မြန်မာစိုးရရယ်ထိုင်းစိုးရရယ်ဂျပန်ဆိုရရေသူတို့စာချုပ်ချုပ်ဆိုခဲ့တာပါအဲ့ဒီစာချုပ်ပါစီမင်းစည်းကမ်းတွေတိုင်းကျမတို့ full face ကိုစတင်ပြီးဆောင်ရွက်ဖို့အတွက်ဂျပန်ချက်ကဖွဲ့ရ master plan ဆွဲနေပါတယ်အခုကျမတို့ဒီ2018ဇွန်လဆိုလို့ရှိရင်သူတို့ master plan အပြီးတက်ပါပြီအဲကျမတို့ဂျာပြတ်စီရင်ခံစာဆိုပြီးတော့ပြီးခဲ့တဲ့နှစ်2019ဒီဇင်ဘာမှာတခါကျမတို့ရှင်းပြခဲ့ပါတယ်သူတို့ရဲ့ plan นี่ပေါ့เนาะအဲ့တော့ကျမတို့ဂျာပြတ်စီရင်ခံစာကိုကျွန်တော်နားထောင်ခဲ့ပြီးတော့အခုအ complete စီရင်ခံစာကတော့ကျမတို့ဒီ6လပိုင်းပေါ့ဂျွန်လမှာကျမတို့ထွက်มาဖြစ်ပါတယ်ဒီအစီရင်ခံစာပါလုပ်ငန်းစဉ်ဒီအတိုင်းသူတို့ကဆက်ပြီးဆောင်ရွက်သွားมาဖြစ်ပါတယ်ဂျပန်ဆိုရရင်မြန်မာဆိုရရင်ထိုင်းဆိုရရင်3ဖလဲကျမတို့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒီရင်းနှီးစိတ်ကမ်းကိုအဓိကကောင်းထည့်ပေါ်လာတော့ management committee ရှိပါတယ်ကျမတို့ကတော့ဒေသန္တရအစိုးရဖြစ်တဲ့အတွက်ကြောင့်ဒေသမှာလိုအပ်ချက်တွေပုံမှန်ရေတို့အဲ share set တို့ဒီလိုအပ်ချက်တွေကိုကျမတို့ဆက်ဆောင်ပေးရမှာဖြစ်ပါတယ်အလုပ်သမားတွေဒါတွေကိုလည်းကျမတို့ကဆက်ဆောင်ပေးရမှာဖြစ်ပါတယ်တကယ် management ကတော့သူတို့ MC ရှိပါတယ
်သူတို့က management committee ကလှုပ်ဆောင
်ဟုတ်ပါဘ
ူးဟုတ်ကဲ့အဲ့တော့အခုကတော့ဟို Italian Thai ဆိုတာကသူက public company ပေါ့နော်အခုဝန်ကြီးတို့ဒီနိုင်ငံတော်အစိုးရဆီဆက်သွားမဲ့ပုံစံကတော့
ဂျီဂျူဂျီဟုတ်ကဲ့ဂျီဂျူဂျီ
ဟုတ်ကဲ့
ဂျီဂျူဂျီလုံးပါ
ဆိုတော့ဝန်ကြီးတို့ဂျပန်ကိုသွားတဲ့ခီးစဉ်တွေကလည်းအဲ့ဒီကိစ္စတွေအများကြီးပါမယ်ထင်
တယ်အာဟုတ်ပါတယ်ရှင်ကျမရဲ့ယူဆချက်ကတော့ပေါ့နော်ကျမဒီရင်းနှီးစိတ်ကမ်းကြီးအောင်မြင်လာလို့ရှိရင်ကျမတို့ဒီဒိုဝဲဒေတာဖွံ့ဖြိုးရမယ်ရင်းနှီးစိတ်ကမ်းနဲ့အတူတူတက်ရမယ်ဘာဖြစ်လို့လဲဆိုတော့ကျမတို့ကဒီ Southeast Corridor မှာရှိတယ်ဆိုရင်တခြားဒေတာဥပမာ ASEAN countries တွေကကုန်ကြီးကိုပဲကျမတို့ကပို့နေမှာလားကျမတို့ဒေတာခံရဲ့ထွက်ကုန်ကြီးရောမရှိရဘူးလားဆိုတော့ဟိုကျမမှခန်းစားချက်ကလေးရှိပါတယ်ဒီအတွက်ကြောင့်မလို့ကျမကဒီဒေတာမှာကျမတို့မှာခုရောဘာကုန်ကျန်းနေထွက်တယ်တပ်တုတွေထွက်တယ်ကျမတို့စီမှာအတင်းနေ lab တွေထွက်ပါတယ်ကျမတို့ဒီဈာရီပေါ်မှာအခြေတည်ပြီးတော့ကျမတို့ကုန်ချောထုတ်လုပ်တဲ့လုပ်ငန်းတွေကိုလာပြီးရင်းနှီးမြှုပ်နှံမှုတွေကျမအနေနဲ့ဖိတ်ခေါ်ခဲ့ခြင်းပဲဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့အာဆီယံနိုင်ငံတွေကပို့ကုန်ကြီးကိုပဲကျမတို့ကပို့နေမလားကျမတို့ဒေတာရဲ့ပို့ကုန်ကြီးလည်းထွက်ရအောင်ကျမဆောင်ရွက်ခဲ့ခြင်းပဲဖြစ်ပါတယ်အတူတူတခါတည်းတပြိုင်တည်းတည်းစီးပွားတက်ခြင်းလို့ဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒေတာအတွက်လည်းအကျိုးရှိမယ်နိုင်ငံတော်လည်းအခွန်ကောက်တွေပို့ရမယ်ပေါ့ဆိုတော့အခုစလုပ်ကြမယ်နေရာမှာအခုအရင်အစိုးရလက်ထက်ကရှိခဲ့တဲ့ contract အရာပေါ့နော်စာချုပ်အရာသူတို့မြင်နေရဆွဲပြီးသူတို့ဒီစောက်ကြတော့ဝန်ကြီးတို့လည်းသိတဲ့အတိုင်းပဲတချို့အိမ်နေတင်ခါရတယ်မြေတွေတင်ခါရတယ်တချို့ရောကြီးရတယ်မရဘူးယူသားတယ်မယူသားဘူးဆိုတာမျိုးစုံသူ့ဘက်ကိုယ့်ဘက်အပြန်အလှန်ညှင်းခုံပြောဆိုနေကြတာတွေရှိတယ်ဆိုတော့အခုလက်ရှိလဲဟိုရောကြီးမရသေးတဲ့လူတွေရှိတယ်လို့ပြောတာလည်းရှိတယ်ဝန်ကြီးကတော့ကျွန်တော်တို့ပို့သိပါတယ်ဆိုတော့အဲ့ဒီ အရှုပ်ရှင်းကိစ္စတွေရောဘာလို့ဝန်ကြီးခေါင်းပေါ်ကြာလာတာကိုသူကဝန်ကြီးချုပ်နဲ့လက်ရှိအစိုးရခေါင်းပေါ်ကြာလာတာကိုအရင်အစိုးရဘလောက်ပဲမကောင်းတာလုပ်ခဲ့လုပ်ခဲ့ကောင်းတာလုပ်ခဲ့လုပ်ခဲ့ကိုကဆက်ပြီးထောက်ဝန်ယူရတယ်ဆိုတော့ကိုခေါင်းပေါ်ကြာလာတော့ဝန်ကြီးတို့အဲ့ဒီအရှုပ်ရှင်းတွေရောဘလို့ဖြည့်ရှင်းသွားမလဲဘာလို့ဒါကြီးကလည်းဟိုညနာပြက်စရာအမဲဆက်တခုလိုဖြစ်နေတာပေါ့နော်ဟုတ်
ပါတယ်နေကဲတင်းတင်းပြဿနာတွေပါအမှန်တကယ်တော့ဒီနေရာတွေကိုရင်းနှီးမြှုပ်နှံမှုကျွန်တော်တို့ဆောင်ရွက်မယ်ဆိုလို့ရှိရင်ပြည်သူနဲ့တွေ့ရမှာပါအဲ့ဒီဒေတာခံဒီပေါ့ဒီမြေပိုင်ဆင်တွေပေါ့မြေပိုင်ဆင်တွေပဲပြောပြရစီမြေကိုဟိုနေထိုင်နေတဲ့လူတွေဥယျာဉ်စိုက်ပျိုးနေတဲ့လူတွေကျမတို့တွေ့ရမှာဖြစ်ပါတယ်ကျမတို့ခုံတမာတိဖွဲ့တဖွဲ့လည်းဒီ management committee ကိုကျမတို့ဖွဲ့ပေးထားပါတယ်အခုံတမာတိဖွဲ့ရသူတို့ဒီဒေသခံတွေလည်းပါတယ်ကျမတို့ဆိုးရွားဖွဲ့တွေလည်းပါတယ်နောက်ပြီးပြည်သူတွေယုံကြည်ရတဲ့ဒီလူတွေလည်းရမရဖားတွေလည်းပါတယ်အဲ့လိုမျိုးခုံတမာတိဖွဲ့တဖွဲ့ကျမတို့ဖွဲ့ပေးထားပါတယ်ဖွဲ့ပေးပေမဲ့ကျမတို့လုပ်ငန်းစိတ်တွေကိုတော့မဆောင်ရွက်ရသေးပါဘူးကျမတို့ချက်ကအမ supply ကိုလည်းစောင့်နေတဲ့သဘောလည်းဖြစ်ပါတယ်ကျမတို့ခုံတမာတိဖွဲ့တဖွဲ့ဖွဲ့ပြီးတော့မှပြည်သူတွေနဲ့ထိတွေ့ပြီးတော့မှသူတို့နဲ့တေချာဆွေးနွေးညီနိုင်ပြီးဖြေရှာမှာဖြစ်ပါတယ်။နောက်ပြီးတော့ international standard တိုင်းမှာကျမတို့ရောက်ရှိပြီးမှဖြစ်ပါတယ
်။ဟုတ်ကဲ့ဒီစီမံကိန်းကတော့ပြန်ပြီးတော့ revive လုပ်တယ်ပဲဆိုကြပါစို့နော်။ပြန်စဖို့အတွက်ကတော့ဒီနေ့ချက်မှဖြစ်သွားမယ်ဆိုတဲ့သဘောရှိတယ်နော်။
စာဒီမှာစ plan မှာမှမူတည်ပြီးတော့ကျမတို့ဟို body full phase မှာပေါ့ full phase ဆို second phase မှာပေါ့ကျမတို့ target pioneer project လေးတွေကျမတို့လုပ်ရမှာပါ။ဒီတနေရာဒီနေရာကိုဒီမြေချင်းဒီဟိုပြည်သူတွေနဲ့တွေ့စကားပြောဒီမျိုး international ပဲဘယ်လိုမျိုးဘယ်လိုမျိုးယော်မယ်စသဖြင့်အဖက်ဖက်အထန်ထန်ဟိုဟိုတက်ခတ်တက်ခတ်ပေါ့နော်ကျမတို့တွေ့ဆုံဆွေးနွေးပြီးတော့မှကျမတို့ဒီမျိုးတွေကိုစတင်ဆောင်ရွက်မှာပါကျမတို့အဓိကလုပ်ရမှာလမ်းနဲ့ပို့ပဲဖြစ်ပါတယ
်အခုဒီရင်းနှီးစီမံကိန်းကဟိုထိုင်းအစိုးရရဲ့ဂျပန်အစိုးရမျိုးကအစိုးရသုံးဖွဲ့ဆိုင်လုပ်ကြမယ်အီတာလီယန်ထိုင်းကုမ္ပဏီရဲ့အခန့်ကဏ္ဍလုံးဝမပါတော့ဘူးရှေ့လျှောက်သွားမယ်အခင်းစင်မှာအဲ့တဘောလား
မဟုတ်ပါဘူးရှင်သူနဲ့သူ့နေရာကိုလည်းပေးပြီးပါပြီဧက9500သူ့အတွက်ခြံလက်ထားပါမယ်သူဆောင်ရွက်ခြင်းနဲ့အချိန်မှာသူဆောင်ရွက်လို့ရပါတယ်သူ့မှာစင်မြင့်စီကံဥပဒေတွေလည်းစာချုပ်တွေမှာပါပြီးသားဖြစ်ပါတယ်အဲ့တော့သူဆောင်ရွက်ရမယ့်ကိစ္စကိုသူဆောင်ရွက်မှာပါလိမ့်မယ်နောက်ကြံတဲ့မြေမှာမှခုနဆိုးရသုံးသုံးသုံးခုကလုတ်ပါမှာရှင
်အခုသူဒီစီမံချက်ကြီးတုံ့ဆိုင်နေတာပေါ့နော်နောက်နေနေရတာသူ့ဘက်ကအနည်းရှိလုပ်မှုအားနည်းတဲ့အပိုင်းရှိတော့အစိုးရအနေနဲ့ဘယ်လောက်တီးခံပြီးတော့ဆောင်မလဲဒါကြီးကိုတည်ပြီးမျောမျောနဲ့သွားဖို့အခုဆိုရင်9နှစ်ကျော်တော့9နှစ်ပေါင်ကြည့်ရှိလာ
သူ့မှာလည်း target ချိန်ရှိပါတယ်ဆင်သူတို့မှာလည်းလေသူတို့ရခင်ဆိုရတယ်ကအရင်ဥဟန်စိန်စုရခင်ဆိုရ MCO ကထသူတို့ပေးထားတဲ့အချိန်ရှိပါတယ်ကျမတေချာတိကြမသိလို့ပါအဲ့ဒီပေးထားတဲ့အချိန်ကျော်လွန်ရင်တော့သူတို့ဆောင်ရွက်ခွင့်မရှိတော့ပါဘူးခုနကျမတို့စီအောင်ဆိုင်တယ်လို့ပါမယ်သူတို့၄နှစ်ဆို၄နှစ်၅နှစ်ဆို၅နှစ်ပေါ့သူတို့ duration တစ်ခုသတ်မှတ်ပေးထားပြီးသား
တန်းကုန်သွားရင်တော
့တန်းကုန်သွားရင်တော့သူတို့ဆောင်ရွက်ခွင့်မရှိတော့ပါဘူ
းဟုတ်ကဲ့ဒီနေ့တိုင်းတိုင်းတခြားကျွန်တော်တို့ရန်ကုန်ကနေလာတော့လမ်းနေရာတော့တခြားပြည်နယ်တိုင်းဒေသနဲ့မတူအောင်တမူထူးခြားပြီးတော့ကောင်းတာကိုကျွန်တော်တို့တွေ့ရတယ်ပြောစမပြုလောက်အောင်ကိုကောင်းပါတယ်ဆိုတော့ဒါပေမဲ့လည်းအခက်အခဲဆုံးပြဿနာဆိုတော့ဝန်ကြီးကပြောသလိုလျှက်စစ်ကိစ္စ National Grid ကအမောင်းလမြန်ကြီးရပ်နေတယ်ဆိုတော့တင်းလိုက်တိုင်းတတိုင်းကြီးလုံးမရဘူးတန်းဒီတိုင်းတစ်ခုလုံးမရဘူးလို့ဖြစ်နေလျှက်စစ်ကရောဝန်ကြီးဘယ်တော့လောက်စပြီးတော့ရနိုင်မယ်ခံမှန်းလဲ
စစ်ကတော့ကျွန်တော်တို့လျှက်စစ်ဝန်ကြီးပြီးခဲ့တဲ့လဘိတ်ကိုလာပါတယ်ဘိတ်မှာလည်း610 MW သူက LNG နဲ့ပါပဲကတန်ကျောနောက်ဘက်မှာလုပ်ပါမယ်အဲဒီ project ကိုဝန်ကြီးကလာကြည့်ချင်းဖြစ်ပါတယ်အဲ့တော့ဒီ30 MW ထက်ကတော့ပြည်တော်စုကပဲဆုံးဖြတ်တာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ပြည်တော်စုကပဲဒီဟိုဘက်က610 MW ပါဒီဘက်ကတိုတက်ကုမ္ပဏီကဆိုကျွန်မထင်ပါတယ်ကဲဆတော့ဟိုသူတို့ကနှိစီလာများကဲဆုံနေတဲ့ကုမ္ပဏီတစ်ခုဖြစ်တဲ့အတွက်ကြောင့်မလို့သူတို့အဲ့တိုတက်ကုမ္ပဏီကတော့1200 MW ကိုဒီကံပေါက်သူတို့ gas ထုတ်နေနေရတာပဲထုတ်လို့မှာပါ LNG တချို့ကျွန်မထင်တယ် natural gas တချို့နေဖြစ်ပါလိမ့်မယ်ဒီဟာတွေကိုပြီးလို့ရှိရင်တော့ကျမတို့တနင်္လာရီတိုင်းအတွက်ပို့ချန်လို့ရှိရင်အထက်ဗမာပြည်ကိုပို့မှာဖြစ်ပါတယ
်ဟုတ်ကဲ့အခုကျွန်တော်တို့သွားတဲ့လမ်းတစ်လျှောက်မှာ legacy မီတိုင်တွေ legacy ကျိုးတွေတွေ့နေကြတာကအဲ့ဒီအတွက်ကျိုးတွေ
ဟုတ်ပါတယ်ဟုတ်ပါတယ်မှန်ပါတ
ယ်အဲ့ဒီ
ကျိုးတွေတွေ့ပ
ါမြန်မာဒီမိုကရေစီရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ဂိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဂိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာဂိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနေနေခင်ဗျာခင်ဗျာမြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ VOA ရဲ့အမေရိကန်တန်ရဲ့တင်းလာနေမယ့်အစီအစဉ်လေးကိုမိနစ်9နာရီတိလိုင်းနိုမီတာ24 40 51နဲ့လိုင်းလက်190တို့ကနေဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့မြန်မာပြည်မှပေးစာများကဘာတရာထူကြဆန်းပြသတင်းအစီအစဉ်တူဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်။အခုရင်ဆုံးတော့မအေးသနာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ။
ရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံး VOE အစီအစဉ်ကိုနားဆင်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာတို့လေးတွေ Facebook စာမျက်နှာပေါ်ကမှတ်ချက်လေးတွေကိုပြောပြပေးချင်ပါတယ်နော်။ဖြိုးဝေလိုင်းဆိုတဲ့ Facebook သောရရှင်ကအလုံးကျမ်းပါပါစေလို့ဆုတောင်းပေးနေပါတယ်။ဟုတ်ကဲ့ပါ Messenger ကရေးပို့လာတာ။အခုလို့ဆုတောင်းပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ကိုဖြိုးဝေလိုင်းလည်းကိုကျမ်းပါစိတ်ချမ်းသာပါစေလို့ပြန်ပြီးတော့ဆုတောင်းပေးကြပါတယ်။ VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးရေးလာတဲ့သောရရှင်ကတော့ကိုစိုးဦးဖြစ်ပါတယ်။သူကကိုဝင်းရဲ့အပတ်စဉ်တင်ဆက်ပေးနေတဲ့ကျမ်းပါရေးအစီအစဉ်မှာဒီအရိုးကျမ်းပါတန်ဆွမ်းရေးနဲ့ပတ်သက်ပြီးတော့တင်ဆက်ပေးတဲ့အစီအစဉ်ကိုနားဆင်ပြီးတော့ရေးလာတာဖြစ်ပါတယ်။ဒီယောဂါကအဖြစ်များလာတာတွေ့ရလို့အခုလိုမျိုးဒီကိစ္စနဲ့ပတ်သက်ပြီးတော့တိမတ်စရာတင်ပြပေးတာအလွန်အကျိုးများပါတယ်ဆိုတော့ကိုစိုးဦးရေးလာပါတယ်ရှင်။ကိုမျိုးထွန်းကတော့သတင်းတွေကိုနေ့တိုင်းတင်ပေးစီခြင်းပါတယ်။ဟုတ်ကဲ့ပါ။ကျမတို့ရေဒီယိုကနေတနေ့ကိုနှစ်ချိန်ထုတ်လွှင့်တာကိုရုပ်မြင်သံကြားကနေတစ်ချိန်ထုတ်လွှင့်တာကိုရောအင်တာနက် website ပေါ်မှာရော Facebook ပေါ်မှာရောမှန်မှန်တင်ပေးနေပါတယ်နော်။ website မှာလာကြည့်ဖို့ခက်ခဲတယ်ဆိုရင် Facebook မှာကြည့်နိုင်ပါတယ်လို့လည်းပြောခြင်းပါတယ်။ကြော်ကြော်ဆိုတဲ့ဒေါ်လာရှင်ကတော့VOE ကအစီအစဉ်တွေကပြည်သူတွေကိုအသိတိုးစေပါတယ်။သုံးသက်ချက်တွေများများတင်ပေးပါတဲ့။ဟုတ်ကဲ့ပါကျွန်တော်တို့အပတ်စဉ်မြန်မာနိုင်ငံရေးသုံးသက်ချက်နိုင်ငံတကာနိုင်ငံရေးသုံးသက်ချက်အစီအစဉ်တွေပုံမှန်ထုတ်လွှင့်ပေးနေပါတယ်။အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။သက်ပိုင်ဆိုတဲ့တော်ရရှင်က VOE သတင်းကိုကြိုင်နှစ်သက်သဖြင့် FM ကနေနားဆင်ရအောင်နေလန်လေးများရှင်ပြောပြပါပါတဲ့။ဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံမှာရှိတဲ့ FM တချို့ကနေပြီးတော့ VOE သတင်းတချို့ကိုပြန်ပြီးတော့ထုတ်လွှင့်ပေးတာမျိုးရှိပါတယ်။ FM ကနေတိုက်ရိုက်ထုတ်လွှင့်ပေးတာတော့မရှိပါဘူးရှင်။ကျမတို့သတင်းကိုဒီကားတွေပေါ်ကနေနားဆင်ခြင်းနဲ့ဆိုရင်တော့ကျမတို့သတင်းတချို့တစ်ဝက်ကိုတော့လိုင်းလက်မီတာ190ကနေပြီးတော့ဖမ်းယူပြီးတော့နားဆင်နိုင်ပါတယ်။တယ်လီဖုန်းကနေတိုက်ရိုက်နားဆင်ခြင်းနဲ့ဆိုရင်တော့ Facebook ကနေတိုက်ရိုက်နားဆင်နိုင်ပါတယ်လို့ပဲပြောချင်ပါတယ်နော်။အဲ့ဒီမှာဒီရေဒီယိုအစီအစဉ်တွေကိုရောနောက်ပြီးရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့အစီအစဉ်ကိုရောဒီ Facebook ကနေအားလုံးကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ Okay ဆိုတော့တော်ရရှင်ကတော့သတင်းမှန်ကိုအမြဲတမ်းတင်ပေးနေတာကိုအထူးကျေးဇူးတင်ပါကြောင်းဆိုပြီးတော့ရေးလာတာပါ။ Okay ပါ။နားဆင်တဲ့အတွက်လည်းကျွန်တော်တို့ဘက်ကကျေးဇူးတင်ပါတယ်။နောက်ထပ်တော်ရရှင်တယောက်ကတော့မတ်ဝါပါ။မတ်ဝါဝါကသတင်းစာရှင်းလင်းပွဲဖိတ်ချင်လို့လိပ်စာနဲ့ခေါ်ဆိုလို့ရမယ့်ဖုန်းနံပါတ်ပို့ပေးစီခြင်းပါတယ်ဆိုပြီးတော့ VOE ကို Messenger ကနေပြောစာပို့လာပါတယ်ဟုတ်ကဲ့ပါမဝဝါအိမ်မှာလည်းအကြောင်းပြန်ထားပေးပါရနော်သူ့လိုမျိုးကျမတို့စီကိုတင်းစားရှင်းလင်းပွဲဖိတ်တာတို့တခြားအခမ်းအနားဖိတ်ချင်တာဆက်သွယ်ချင်တာဆိုရင်ကျမတို့စီကို email ကနေဆက်သွယ်တာကတော့အလွယ်ဆုံးအလင်းမြန်ဆုံးနဲ့အထူးရောက်ဆုံးဖြစ်ပါရနော် email လိပ်စာ bermes@voanews.com ကို email ရေးပို့နိုင်ပါတယ်စလုံးပေါင်းက burmese@voanews.com ဖြစ်ပါလိမ့်ရှင်။ဒ ဒါမှမဟုတ်လေကျွန်တော်တို့ Facebook အစာမျက်နှာမှာဒီညမှာလာပြီးတော့ဒီ Messenger ကတစ်ဆင့်ဒါမှမဟုတ်လေကျွန်တော်တို့ရဲ့သတင်းတွေအောက်မှာမှတ်ချက်နေရကတစ်ဆင့်စာလှမ်းရေးနိုင်ပါတယ်ဆက်သွယ်လာတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ဒါနဲ့ဇော်တန်းတိုးဆိုတဲ့သောရရှင်ကတော့ line နေမမိလို့အစ်စ်လိုချင်ပါတယ်ဆိုတော့ရေးလာပါတယ်ဟုတ်ကဲ့ပါကျွန်တော်ပြီးခဲ့တဲ့ဒီဘက်ကတော့ကလည်းပြောခဲ့ပြပါတယ်နော်ကျွန်တော်တို့ meter line နေအစ်စ်ပြောင်းလဲပြီးတော့ထုတ်လွှင့်ပေးနေတာများများဆက်စားပြောင်းလာတာမပေါ့နည်းနည်းစီပြောင်းသွားတော့ line နေဖန်လို့မရဘူးဆိုတာလည်းဟုတ်ပါတယ်ကျမတို့ website ပေါ်မှာလည်းအခု meter line အစ်စ်တွေတင်ထားပေးပါတယ်ကျမတို့ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကြားမှာလည်း meter line အစ်စ်တွေကိုအမြဲတမ်းကြီးညာပေးနေပါတယ်နော်အဲဒီသောရရှင်ကိုလည်းကျမတို့ meter line အစ်စ်တွေပြန်ပြီးပို့ထားပါတယ်သူ့လိုပဲဖမ်းလို့မရဘူးဆိုရင်တော့ကျမတို့ view မြန်မာပိုင်း internet website လိပ်စာမှာ meter line များဆိုပြီးတင်ထားပေးတာကိုတွားကြည့်နိုင်ပါတယ်ရှင်ကျမတို့ view မြန်မာပိုင်း website လိပ်စာကတော့ viewnews.com/burmese ဖြစ်ပါတယ်ရှင်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေသူတို့ရဲ့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားပြီးတော့ VOE ကိုစာရေးပို့လာကြတာတွေလည်းရှိပါတယ်။အဲ့ဒီကစာတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးသွားပါမယ်ရှင်။ပထမအဦးဆုံးရေးစကြိုကရေးအောင်ဦးဆိုတဲ့သောရရှင်ရေးလာတဲ့သူ့ရဲ့အမြင်ကိုတင်ပြပေးကြပါတယ်။သူကဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်အောင်ဥတည်သွားနေတဲ့မြန်မာနိုင်ငံကပြည်သူတွေဘလို့နေထားနေနဲ့ရင်ဆိုင်နေရလဲဆိုတာကိုသူရေးပြလာပါတယ်
။ဒီမိုကရေစီနိုင်ငံတွေမှာကျင့်သုံးနေတဲ့လူခွင့်ရေးဟာယာထုအာဏာပြပြီးချင်းချောက်တာမျိုးလုပ်လို့မရပါဘူး။အထူးသဖြင့်အနည်းဆက်ဆုံးနိုင်ငံဥပမာတစ်ခုပေးကြပါတယ်။ဒီမိုကရေစီစနစ်နဲ့ရွေးကောက်ပွဲကျင်းပတဲ့အခါမိမိပါတီအောင်နိုင်ရေးကိုနည်းမျိုးမျိုးဖြင့်စီရင်လို့ရှိကြပါတယ်။အဲ့ဒီလိုစီရင်တဲ့အခါမှာဘယ်ပါတီဘယ်အဖွဲ့အစည်းကိုအားမပေးရင်အာဏာသန်ဖြစ်တော်လည်းကောင်းလူမိုက်ဆန်ဆန်နီးချင်တော်လည်းကောင်းစီရင်လို့မရပါဘူး။အာဏာဖြင့်စီရင်တော့အခါခေါင်းဆောင်မြေသူသည်ပြည်သူရင်ထဲမှာလှက်လိုက်လဲလဲဆန္ဒဖြင့်တင်ပြလိုက်ခြင်းမဟုတ်သဖြင့်ပြည်သူခေါင်းဆောင်အဆင်မဖြစ်နိုင်ပါဘူး။ပြည်သူကိုအမှန်တကယ်ဥဆောင်ပေးခြင်းတူတိုင်းမှာမိမိဆန္ဒမပါဘဲအတင့်တမစီရင်လို့မရှိပါဘူး။မိမိလွတ်ဆောင်ချက်ဖြစ်တာပြည်သူလူထုထောက်ခံမှုရလာအောင်ဥဆောင်လို့ရှိပါတယ်။ဒီမိုကရေစီစနစ်ရောက်ကပြည်သူလူထုရဲ့ထောက်ခံမှုကိုရယူခြင်းမှာကအာဏာရသူဖြစ်စေတပ်မတော်ဖြစ်စေပြည်ထောင်ဖြစ်စေပြည်သူလူထုရဲ့ဆန္ဒကိုရယူခြင်းဖြစ်တာစီရင်နိုင်ပြီဖြစ်သဖြင့်မိမိအဖွဲ့အစည်းနဲ့မိမိပါတီဟာပြည်သူလူထု၏ထောက်ခံမှုကိုရလိုလင်းလဲလမ်းကြောင်းမှန်ကိုသွား၍လမ်းမှန်ပြခြင်းဖြင့်ပြည်သူလူထုရဲ့ထောက်ခံမှုကိုရယူစေခြင်းကဒီမိုကရေစီစံနှုန်းနဲ့ညီတည်ဟုသာအကြံပြုလိုပါတယ
်။ဒါကတော့ဒီမိုကရေစီစနစ်အောက်ကပြည်သူဆိုပြီးတော့ဒီပြည်သူတွေရဲ့ထောက်ခံမှုရဖို့အတွက်အစိုးရတရက်အနေနဲ့ဘလို့စ조사လှုပ်ဆောင်ရမလဲဆိုတာကိုရေးစကြကရင်းအောင်ဦးဆိုတဲ့တော်ရရှင်ရေးပြီးအကြံပြုလာတာဖြစ်ပါတယ်။တတိယဆန်ဆိုင်မဲ့နောက်ထပ်တော်ရရှင်တယောက်ကတော့သူတို့ဒေသကရေးစကြရေးအားစက်ယုံနဲ့ပတ်သက်ပြီးတော့ဒီလွှတ်တော်မှာပြောဆိုဆွေးနွေးကြတာနဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်တွေကိုမေးခွန်းထုတ်လာပါတယ်ရှင်။
ကလေးမျိုးအနီးရာဇကြိုးရေအားဆက်ယုံကိစ္စကိုလွှတ်တော်မှာဆွေးနွေးတယ်ထုံးစံအတိုင်းဘယ်တော့ပြီးမလဲပေါ့ဒီကိစ္စကအစိုးရနဲ့လွှတ်တော်လက်တွဲပြီးတော့အကျိုးအကြောင်းအဆိုးအကောင်တိုင်ပင်ပြီးလုပ်ရမှာပါဆိုလိုတာကဆက်ယုံရဲ့အမှန်တကယ်အခြေအနေစာချုပ်ဆိုင်ရာအချက်အလက်ချပေးနိုင်တဲ့ဘတ်ဂျက်အခြေအနေပြည်သူလူထုသဘောထားစတာတွေကိုပွန့်ပွန့်လင်းလင်းပူးပေါင်းဆွေးနွေးလက်တွဲဖြေရှင်းရမှာပါအခုလွှတ်တော်မှာမလအတွင်းစမ်းသပ်ပြီးစီးပါမယ်လို့ဒုဝင်ကြီးကကတိပေးခဲ့တယ်တကယ်တော့ဘလို့လောက်ကြမှာလဲဘသူပတ်စံတွေနဲ့ကြားခံကြပါတယ်အခြေအနေဘလို့ရှိမလဲဘာအခက်ခဲရှိတယ်လဲဘယ်တော့ပြီးမလဲစတဲ့အရေးကြီးအချက်အလက်တွေအစိုးရဘက်ကဘာလို့ချမပြတာလဲချမပြရဲလောက်အောင်ဘာတွေရှိနေတာလဲဘလို့ပူပေါင်းစီစဉ်ထားလဲအကျိုးအပြည့်တွက်ချက်ပြီးပြီလားစဉ်းစားပြီးတော့လက်တွဲပူပေါင်းကြဖို့တိုက်တွန်းပါတယ်အရင်ဖြည့်ရှင်းခဲ့တဲ့နည်းတွေဟာနှစ်နာလွန်းလို့ပါအော်မြန်မာပြည်အစိုးရမြန်မာလွှတ်တော်ဒီလူဒီလေဒီရင်နဲ့ဒီအခြေအနေစိတ်ပြက်မိပါရဲ့
ဒီရေအားဆက်ယုံနဲ့ပတ်သက်ပြီးတော့ဘာဖြစ်လို့အစိုးရကိုထင်တာမြင်တာရှိအောင်တင်ကြားမှုတွေမဖြစ်တာပါလဲဆိုပြီးတော့ဒီတော်ရရှင်မေးခွန်းထုတ်လာတာဖြစ်ပါတယ်ဟာနဲ့တော်ရရှင်နဲ့ကျမတို့ view ရထုတ်လွှင့်တဲ့သတင်းတွေနောက်ပြီးတော့သတင်းတင်ပြပုံနဲ့ပတ်သက်ပြီးတော့သူတို့သိကျင်တာကိုမေးလာကြတဲ့အချိန်မှာကိုထိုက်ဆိုတဲ့တော်ရရှင်ကတော့ဒီကျမတို့သတင်းတွေတိပြတ်တင်ပြပုံနဲ့ပတ်သက်ပြီးအခုလိုမေးလာပါတယ်ရှင်
ဒီနေ့မနေ့ VOA American တန်ကသတင်းကြေညာချက်တွေနဲ့ပတ်သက်ပြီးတော့အမေးအဖြေတွေလုတ်သွားတာနားထောင်လိုက်ရပါတယ်။နောက်ဆုံးနှစ်ချုပ်သဘောကတော့ရတဲ့သတင်းကိုရတဲ့အတိုင်းတင်ပေးတာပါလို့ပြောချင်တဲ့သဘောတွေ့ရပါတယ်။ဒါဆိုရင်တော့ကြေညာတဲ့သူတွေမှာအပြစ်မရှိပဲသတင်းပေးပို့သူမှာတာဝန်ရှိလာပါတယ်။သတင်းပေးပို့သူကတော့ဘလောက်ဖြောက်မှတ်တယ်လဲ။ဘက်လိုက်မှုကင်းလိမ့်မယ်လို့ယုံကြည်ပါလားဗျာ။တမတမတ်ကြကြဘက်မလိုက်ပဲလွှင့်ထုတ်တဲ့သတင်းကိုကြိုးဆိုပေမဲ့တမတမတ်မကြတဲ့သတင်းကိုတော့ဘယ်သူမှကြိုက်ကြမှာမဟုတ်ပါဘူး။သူကလိုရိုင်းပြတဲ့ဇာတ်တွေမတုံ့လို့ပေမဲ့မျှတမှန်ကန်သောသတင်းများကိုစီစစ်ဖော်ပြနိုင်ပါစေလို့ဆန္ဒပြုလိုက်ပါတယ်
ဟုတ်ကဲ့ပါဒီတော်ရရှင်ကဒီမှာရရဲ့တည်င်းအတိုင်းပဲတင်ပေးတာပါဆိုရဲသဘောကိုအတိပဲကောက်တာလွဲပုံရပါတယ်เนาะဒီမှာရရှိရဲ့တည်င်းကိုတင်ပေးရဲဆိုတော့ကသူများပြောတဲ့တည်င်းကိုအဲ့ရတဲ့အတိုင်းတင်ပေးတယ်လို့ဆိုလိုတာမဟုတ်ပါဘူးရရှိရဲ့တည်င်းဆိုတော့ဖြစ်ပေါ်ပြီးတော့ကျမတို့ဒီအဲ့တည်င်းနဲ့စုံစမ်းလို့ရရင်စုံစမ်းလို့ရသမျှတည်င်းကိုအနေထားအမှန်အတိုင်းတင်ပေးတာကိုပြောတာပါဒီတော်ရရှင်ပို့ပြီးတော့နားလည်အောင်ပြောရမယ်ဆိုတော့ဖြစ်ပေါ်တဲ့သတင်းကိုဒီသတင်းဌာနတွေကဖြစ်ပေါ်တဲ့သတင်းအတိုင်းတင်ပြရတာကသတင်းဌာနတွေရဲ့တာဝန်ဖြစ်ပါရဲ့เนาะဒီတော်ရရှင်မေးလာတဲ့ကိစ္စနဲ့ပတ်သက်ပြီးပို့ပြီးရှင်းလင်းအောင်ဆိုရင်တော့ကျမတို့ဒီ VOA မြန်မာပိုင်းရဲ့နေ့စဉ်ဟိုတိဖြတ် editor တယောက်ဖြစ်တဲ့ကိုသားညွန့်ဦးကဒီသတင်းတွေမှန်ကန်မှုရှိမရှိဘလို့စဉ်းစားဆုံးဖြတ်ရလဲဆိုတဲ့အပေါ်မှာရှင်းပြထားတာကိုတစ်ချက်လောက်နားထောင်ကြည့်လိုက်ပါဦးเนาะသူပြောထားတာနားထောင်ပြီးသွားရင်တော့ပို့ပြီးရှင်းသွားမယ်ထင်ပါတယ်
ကျွန်တော်တို့ရဲ့သတင်းတော်တွေဆိုတာကသတင်းပညာပိုင်းရောကျင့်ဝတ်ပိုင်းရပါစိတ်ချယုံကြည်ရသူတွေကိုရွေးချယ်ခန့်ထားပါဒါကပထမချက်ပါနောက်ချက်ကဒီသတင်းပုတ်ထွက်လာဖို့ဆိုတာအချိန်ရောလူပါပြရပါတယ်သတင်းတော်ကဒီသတင်းရှိနေပြီဆိုတာနဲ့ကျွန်တော်တို့စီကိုလှမ်းပြီးတော့ဆက်သွယ်ပြောတယ်သူတူးတဲ့လောက်တာမဟုတ်ပါဘူးဒီသတင်းဟုတ်မဟုတ်သတင်းတော်ရောဒီဘက်ကအေဒါရောကအနည်းဆုံးဒီမတူတဲ့သတင်းရင်းနဲ့နှစ်ခုကနေပြီးတော့အတီးပြုတ်နိုင်မှုလုပ်ပါတယ်နောက်ဘလို့သတင်းရေးသားမဲ့ဆိုတာကိုအပြန်အလှန်တိုင်ပင်ဆွေးနွေးပြီးမှသတင်းဖြစ်လာတာပါအစိုးရထုတ်ပြန်ချက်တူကုလသမဂ္ဂထုတ်ပြန်ချက်တူကိုကျွန်တော်တို့လွှင့်နေဆိုရင်လည်းဘယ်သူကထုတ်ပြန်တာလဲဘယ်သူကပြောတာလဲဆိုပြီးတော့အတိအကျညီညွတ်ပြီးတော့သုံးပါတယ်။သတင်းသဘောကိုတမာတမတ်ကြောက်အောင်လို့မျှတအောင်လို့ဗတ်အားလုံးအမြင်တွေကိုဖော်ပြနိုင်အောင်လို့ကျွန်တော်တို့အငြင်းကြိုးစားပါတယ်။ခုနကပြောသလိုပဲ3မိနစ်စာသတင်းသဘောကိုထုတ်လင်းဖို့ဆိုတာကျွန်တော်တို့နိုင်နဲ့ချိန်ယူပြီးတော့လူတွေကိုဆက်သွယ်ရတယ်အချင်းချင်းအပြန်အလှန်ဆက်သွယ်ရတယ်လွယ်လွယ်လေးနဲ့ချရေးပြီးတော့လွှင့်ထုတ်လိုက်တာမဟုတ်ပါဘူးဗျ။
Okay ဒါကတော့ VOA မြန်မာပိုင်းရဲ့ဒီဖြတ် editor ဖြစ်တဲ့ကိုသားညွန့်ဦးကဒီသတင်းကျမတို့သတင်းတွေကိုမှန်ကန်မှုရှိအောင်ဘလို့စီစစ်ပြီးတော့ဒီဖြတ်တင်ပြလဲဆိုတော့အခြေအနေကိုရှင်းပြသွားတာပါအခုလိုမျိုးသိကျင်တဲ့အကြောင်းအရာကိုပုံဝင်လေးနဲ့စာရေးပြီးတော့မေးတာကိုလည်းအထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ဘာလို့လဲဆိုတော့ဒီအကြောင်းအရာကိုပဲစိတ်ထဲမှာမတင်မကြဖြစ်နေတဲ့သူတွေလည်းကျမတို့အခုလိုနှစ်ဖက်ပြောလိုက်ကြတော့ရှင်းသွားတယ်လို့ယူဆမိပါတယ်နော်ကျမတို့ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုတော့ဒေတောင်းလာတဲ့တော်ရရှင်တယောက်တောင်းထားတဲ့မြန်မာတချင်းလေးနဲ့ထုတ်လွှင့်ပြောပြပေးခြင်းပါတယ်။သူကကြောက်တကားမျိုးကဇေယျမျိုးသူအတွက်ပါဆိုပြီးတောင်းလာတာပါ Facebook ပေါ်ကမာလာဝင်းဆိုတဲ့တော်ရရှင်ပါရှင်။သူကမေဆွေတီဆိုထားတဲ့မောင်ဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါတဲ့။ဟုတ်ကဲ့ပါသိကုနာထောင်လို့ကောင်းတဲ့တချင်းလေးပါနော်။မမလာဝင်းကိုဇေယျမျိုးသူအတွက်တောင်းဆိုထားတဲ့တချင်းလေးကိုတော်ရရှင်ရဲ့အားလုံးနဲ့နှစ်ချိုက်ခံစားနိုင်တယ်လို့မျှော်လင့်ပါတယ်။မေဆွေရဲ့မောင်ဆိုတဲ့တချင်းလေးကိုနားဆင်ခံစားကြည့်ပါအောင်နော်
။မောင်အများပြောတဲ့သွေးခွေးစကားတွေလို့မောင်အသေးရဆွေးမြေ့ပြီးယုံကြည်မောင်တဖြည်းဖြည်းနဲ့ဝေးကြရမယ်လို့မောင်နောက်တန်ရာချင်းချင်းမေဆုမစက်ကမမေလို့မရပါနဲ့မမီးရဲ့ဝေးလို့သွားမှာလို့မတွေ့တွေ့ပြီးဝမ်းနေလို့လာတယ်မ
ဆယ်စုနှစ်ပေါင်းများစွာကြာပြီမဲ့အခုချိန်ထိနားရမှာနားထောင်လို့ကောင်းတဲ့တခြင်းတွေပါပဲနော်မေဆွေတီဆိုထားတဲ့မောင်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်းပွင့်စာတွေနဲ့ဒီတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေလည်းအစီအစဉ်တွေကိုတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ဆက်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုတော့ VOA ရဲ့အင်တာနက်အစာမျက်နှာနောက်ပြီးတော့ Facebook အစာမျက်နှာတို့မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျွန်မတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
မယေတနာကျော်တင်ဆက်တဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနှားဆင်ကြရတာပါအခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုတင်ဆက်သွားပါမယ်တငယ်မဒိန်ပြဿနာဘယ်လိုအဖြေရှာမလဲဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်မှာဆွေးနွေးထားပါတယ် VOA မိုင်းအင်ဂျင်နီယာကကုညီတင်ဆက်ထားတာပ
ါပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းမြန်မာနိုင်ငံမြို့ကြီးမြို့ငယ်တချို့မှာတက်ငယ်မရေမှုသေတံပေးရေးတောင်းဆိုတဲ့လှုပ်ရှားမှုတွေလုပ်ကြပါတယ်။ဆွေးနွေးပွဲဟော်ပြောပွဲတွေလုပ်တာလက်ကမ်းစာဆောင်တွေဖြန့်ဝေတာသေတံပေးရေးဥပဒေပြဋ္ဌာန်းပေးဖို့လက်မှတ်တွေစုဆောင်းကောက်ခံတာစတာတွေလုပ်ခဲ့ကြပါတယ်။နောက်ဆက်တွဲအနေနဲ့တက်ငယ်မရေမှုကျူးလွန်သူတွေကိုသေတံအထိချမှတ်နိုင်ရေးအထူးဥပဒေတရားပြဋ္ဌာန်းပေးဖို့အစိုးရကိုတိုက်တွန်းကြောင်းအဆိုတရပြည်သူ့လွှတ်တော်အတွင်းတင်ဆွေးနွေးရသည့်အထိဖြစ်ခဲ့ပါတယ်။အဆိုကိုထောက်ခံတဲ့ဘက်နဲ့ကန့်ကွက်တဲ့ဘက်နှစ်ဖက်အခြေတင်ဆွေးနွေးကြပြီးနောက်ဆုံးမဲခွဲဆုံးဖြတ်ကြပါတယ်။ကံမကောင်းအကြောင်းမလှစွာပဲအဆိုကိုထောက်ခံသူ148၊ကံကွက်သူ228မဲနဲ့အဆိုရှုံးနေပြီးမှတ်တမ်းတင်တဲ့အဆင့်လောက်နဲ့ပဲထားခဲ့ကြရပါတယ်။မြန်မာနိုင်ငံမှာမဒိမှုတက်ငယ်မဒိမှုဖြစ်ပွားနေတာဘယ်အခြေအနေဆိုင်နေပြီလဲ။ဘလို့ကင်တွယ်ဖြေရှင်းနိုင်မလဲဆိုတာကုရပလေးလာသုံးသပ်တင်ပြသွားပါမယ်
။ပထမအဆင့်ကြည့်ဖို့လိုတာကမြန်မာနိုင်ငံမှာမဒိမှုဖြစ်ပွားနှုန်းမြင့်လာနေသလားတက်ငယ်မဒိမ့်မှုရောပိုးပြီးများလာနေသလားဆိုတာပါပြည်ထောင်ဝင်ကြီးဌာနရဲ့ဖော်ပြချက်အရမြန်မာနိုင်ငံတဝန်း2016ခုနှစ်မှာမဒိမ့်မှု1100ဖြစ်ခဲ့ပြီး2019ခုနှစ်မှာ1405မှုဖြစ်ပါတယ်ဒါဟာတစ်နှစ်အတွင်းမဒိမ့်မှု1300ခန့်နှုန်းလောက်တိုးလာတာမို့အတော်လေးကိုစိုးရိမ်စရာကောင်းပါတယ်ရဲတပ်ဖွဲ့ရဲ့သတ်မှတ်ချက်အရမဒိမ့်မှုဆိုတာလူသတ်မှုပြန်ပေးဆွဲမှုတပြားတိုက်မှုတို့လိုအမှုကြီး10မျိုးစီးရင်ဝင်ဖြစ်တာမို့လက်ရှိမြန်မာနိုင်ငံအမှုကြီး10မျိုးထဲမှာမဒိမ့်မှုကအများဆုံးဖြစ်နေတယ်လို့တောင်ပြောလို့ရပါတယ်ဒါကလည်းမကောင်းတဲ့ကိစ္စပါအလားတူ2016ခုနှစ်မှာတက်ငယ်မဒိန်း681မှုဖြစ်ပွားရာကနေ2019ခုနှစ်မှာ698မှုဖြစ်လာတာမို့ဒါဟာလဲ1300ခန့်နှုန်းကျော်မြင့်တက်လာတဲ့သဘောပါပဲ။စီးရင်အရာတရက်မှာမိန်းကလေး၄ယောက်နှုန်းမဒိန်းကျင့်ခံနေရပြီးမဒိန်းမှု3မှုမှာ2မှုဟာ16နှစ်မပြည့်သေးတဲ့ကလေးနဲ့မိန်းကလေးငယ်တွေဖြစ်နေတာကလဲအတော်လေးကိုအကြီးအတန်းအယုတ်ဆိုးစေပါတယ်။တကယ်တော့ဒီကိန်းကနေဖော်ပြချက်တွေဟာမဒိန်းမှုကိစ္စတက်ငယ်မဒိန်းမှုကိစ္စပြည်သူတွေကြားပြောနေဆိုနေဝေဖန်နေကြတဲ့ကြားထဲမှာကိုပဲတစ်နှစ်တခြားမြင့်တက်လာနေတာမျိုးပါဒီထဲမှာမဒိန်းမှုဖြစ်ပြီးကမှတက်ဆိုင်ရာအာဏာပိုင်တွေဘက်ကကြားဝင်ဆေးဆက်ညှိနှိုင်းပေးရင်းရော်ကြေးလောက်နဲ့ကြေအေးပေးလိုက်ကြတဲ့အမှုခင်းစည်ရင်းစရာအချက်လက်တွေမပါသေးပါဘူးဒါကြောင့်လည်းပြည်သူတွေတက်ကြွလှုပ်ရှားသူတွေဟာမဒိန်းမှုနဲ့တက်ငယ်မဒိန်းမှုစန့်ကျင်ရေးကျူးလွန်သူတွေကိုတေတံပေးနိုင်တဲ့ဥပဒေပြဋ္ဌာန်းပေးရေးဆန္ဒပြပွဲတွေလုပ်လက်မှတ်ထိုးပွဲတွေလုပ်ရင်းနောက်ဆုံးလွှတ်တော်တွင်အဆိုတင်တဲ့အဆင့်ထိရောက်သွားရတာပ
ါတက်ငယ်မဒိန်းမှုကျူးလွန်သူတွေကိုတေတံချမှတ်နိုင်တဲ့အထိအေးအေးယူနိုင်မဲ့အထူးဥပဒေရေးဆွဲပြဋ္ဌာန်းပေးရေးအဆိုကိုပြည်သူလွှတ်တော်အတွင်းတင်သွင်းသူကတော့ရသေးတော်အမတ်ဒေါခင်စောဝေဖြစ်ပါတယ်သူကခုနောက်ပိုင်းတက်ငယ်မဒိန်းမှုဖြစ်ပွားတာတွေစိတ်လာတဲ့ဖခင်ရင်ကတမီးရင်ကိုကျူးလွန်တာမျိုးရှိလာရုံမကမရင်ချင်းခံရတဲ့ကလေးတွေအရွယ်ဟာဆယ်ကျော်တက်တွေမကတော့ပဲဥမေမဲစာမမြောက်အသက်နှစ်နှစ်သုံးနှစ်အရွယ်ထိဖြစ်လာတာကလည်းစိုးရင်စရာကောင်းတယ်ဒါကြောင့်ဖေဒန်လိုထိရောက်တဲ့ပြစ်ဒဏ်ချမှတ်တဲ့လို့ဆိုပါတယ်အဆိုကိုကန့်ကွက်သူတွေဘက်ကတော့မရင်မှုဆိုရင်ထောင်ဒဏ်10နှစ်ကနေအနှစ်20အထိချနိုင်တယ်လို့ငွေဒဏ်မှာချနိုင်တဲ့အကြောင်းမရင်လူသတ်မှုဆိုရင်တော့ဖေဒန်ချမှတ်ခံရမှာဖြစ်ကြောင်းပြောဆိုဆွေးနွေးကြပါတယ်တက်ငယ်မရေမှုကျူးလွန်တဲ့သူကိုဖေဒန်ပေးဖို့ဥပဒေတရားပြဋ္ဌာန်းရေးဆောင်ရွက်ရမှာကျူးလွန်သူဟာဖေဒန်ကြားခံရမှာဖြစ်တာကြောင့်အဓိကသက်သေဖြစ်တဲ့ကျူးလွန်ခံရသူကိုသက်သေဖြောက်ဖြစ်တဲ့အနေနဲ့ တပ်ဖြတ်တာမျိုးတွေပုံမူဖြစ်ပေါ်လာနိုင်တာကိုလည်းထဲ့သွင်းစဉ်းစားသင့်တယ်လို့ပြည်တော်စုတရားလွှတ်တော်ချုပ်တရားသူကြီးဦးမျိုးတင့်ကလည်းလွှတ်တော်တွေဆွေးနွေးမှုမှာအကြံပြုပြောကြားပါတယ်
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရခြားထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးစိုးအောင်ကတော့လူဖွဲ့စည်းတဲ့မှာလူချင်းဝင်တဲ့အညီအပြန်အလှန်ပြုမှုဆက်ဆံနိုင်ဖို့အခြားနည်းလမ်းဖြစ်တဲ့လူမှုရေးအနေနဲ့ကြိုတင်ထိန်းချုပ်တာမရိမှုဖြစ်ပွားနိုင်တဲ့အခြေအနေတွေကိုကြိုတင်ရှင်းချတာတွေမျှတစွာဆောင်ရွက်ပေးနိုင်မှမရိမှုကျူးလွန်တာတွေကိုရော့ကြအောင်ဆောင်ရွက်နိုင်မှာဖြစ်တယ်လို့ဆိုပါတယ်ဒီလိုအခြေတင်ဆွေးနွေးပြီးမှအဆိုရှုံးနိမ့်ခဲ့တာပါဒီနေရာမှာလူကယ်ပြန်ဒုဝင်ကြီးဦးစိုးအောင်တင်ပြတာတွေကိုတော့အလေးနက်ထားစဉ်းစားကြရမှာပါလက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့မရိမှုတက်ငယ်မရိမှုတွေနဲ့ပတ်သက်ရင်မဖြစ်ပွားအောင်ကြိုတင်ကာကွယ်တာမျိုးကလည်းဖြစ်ပွားပြီးမှထိထိရောက်ရောက်အရေးယူတာမျိုးနီးတူအလွန်အရေးကြီးပါတယ်ဒီအတွက်ဘလို့ကာကွယ်တားဆီးမှုတွေလုပ်နိုင်မလဲစဉ်းစားတွက်ဆကြရပါမယ်မရိမှုနဲ့တက်ငယ်မရိမှုဖြစ်ပွားတာတွေနဲ့ပတ်သက်ရင်ကျူးလွန်သူတွေကဘာကြောင့်ကျူးလွန်ကြသလဲဘယ်အခြေအနေမျိုးမှာကျူးလွန်ကြသလဲကျူးလွန်ခံရသူနဲ့လူအတိုင်းဝိုင်းကအဲ့ဒီလိုအခြေအနေမျိုးကိုဘာကြောင့်မတားဆီးမကာကွယ်နိုင်ရသလဲဆိုတာအရင်လေ့လာဆန်းစစ်ကြည့်ရမှာပါပြည်ထောင်ဝန်ကြီးဌာနဘက်ကတော့တက်ငယ်မရိကျူးလွန်တာနဲ့ပတ်သက်ပြီးခံစားလို့အရင်မူးစိတ်ကြွစေးတုံးဆွဲလို့ကလေးငယ်တွေပင်ကိုအားနေတာကိုအခွင့်ကောင်းယူလို့ရလို့လိမ်နဲ့ပတ်သက်တဲ့ဓာတ်ပုံနဲ့ရုပ်ရှင်တွေကြီးမီလို့လူမှုပတ်ဝန်းကျင်နဲ့တရားဥပဒေဗဟုသုတအတိအမြင်နဲ့ပါလို့ဆိုပြီးသုံးသပ်ထားပါတယ်။အသက်16နှစ်အထက်မိန်းကလေးတွေမရင်းချင်းခံရတာနဲ့ပတ်သက်ပြီးမိန်းကလေးတွေကိုယ်တိုင်အရက်သေးစားတောက်စားတဲ့အချက်ကိုထိတ်ဆုံးမှဖော်ပြထားပါတယ်။ကျန်တော်တွေကတော့ကာမရာကစိတ်ကြွဆေးတွေလွယ်လင့်တကူဝယ်လို့ရနေတာညဉ့်ညမ်းတပ်ပုံနဲ့ဗီဒီယိုတွေကိုအလွယ်တကူကြည့်လာနိုင်တာမိခင်နဲ့ဖခင်အတူနေတာကိုတွေ့ပြီးအတုခိုးတာလင်းပါမရပါသားသမီးတွေကိုအုတ်ထိန်မှုညံဖျင်းတာစတဲ့အချက်တွေဖော်ပြထားပါတယ်
။ပုံမင်းလည်းပြောရရင်ပြည်ထောင်စုဝန်ကြီးဌာနရဲ့သုံးသပ်ချက်တွေဟာစနစ်တကျသုတေသနလုပ်ထားတာမဟုတ်လို့အပြည့်အဝယုံကြည်စိတ်ချလို့မရနိုင်ပါဘူး။ဒီအတွက်လွတ်လပ်တဲ့အဖွဲ့အစည်းတွေလိုမျိုးကဖြစ်ပွားခဲ့တဲ့မှုကင်းတွေကိုအခြေခံပြီးစနစ်တကျသုတေသနလုပ်သင့်ပါတယ်။ဒါကိုပြည်ထောင်စုဝန်ကြီးဌာနဘက်ကလည်းခွင့်ပြုအကူအညီပေးသင့်ပါတယ်။အဲ့ဒီသုတေသနရလထွက်ပေါ်လာမှသာအသိပညာပေးတာမျိုးလိုကာကွယ်တာမျိုးလိုနောက်ထပ်ဘာတွေဆက်လုပ်မလဲဆိုတဲ့စီမံချက်မျိုးစနစ်တကျရေးဆွဲအကောင့်ထဲဖော်သင့်ပါတယ်။ဒီလိုအကောင့်ထဲဖော်ခြင်းဟာတက်ငယ်မရေမှုကျူးလွန်သူတွေကိုသေတံပေးဖို့ဥပဒေပြဋ္ဌာန်းတာထက်ပိုပြီးထိရောက်မှုရှိနိုင်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ပြီးမှာတော့အခုတခါကမ္ဘာဒေါ်လာထူးခြားဆန်းပြားသတင်းများအစီအစဉ်အလှည့်ရောက်လာပါပြီ။ကိုညင်းညာနဲ့မတ်ဤတန်စင်တို့ကပြောပြမှာပ
ါ။ဝါတာလူးစစ်ပွဲမှာပြင်သစ်အီဂရစ်နပိုလီယံဆောင်းခဲ့တယ်လို့ဆိုရဲထိတ်ချွန်နှစ်ခုပါတဲ့စစ်အုပ်ထုပ်တစ်လုံးကိုဒေါ်လာ၄သိန်းကျော်နဲ့လေးလံတွေရောင်းချခဲ့ပါတယ်။ဒေါ်လာ5000လောက်ပဲတန်ဖိုးရမယ်လို့ခန့်မှန်းထားတဲ့ဒီအုပ်ထုပ်ကိုအခုလိုဈေးအမြင့်ကြီးပေးဝယ်သွားတဲ့အတွက်ပြင်သစ်အီဂရစ်နဲ့ပတ်သက်တဲ့ရှင်းဟောင်းပစ္စည်းတွေကိုလူတွေစိတ်ဝင်စားဖို့ရှိနေတာကိုပြသလိုက်တာလည်းဖြစ်ပါတယ်။နပိုလီယံဟာဒီပီခုံးအုပ်ထုပ်ကိုတခြားလူတွေလိုအချို့နှစ်ဖက်ကိုအရှိန်အဟောင်းမှာမထားဘဲနဲ့ဘေးဒဏ်ဝတ်တဲ့အတွက်သူ့ကိုစစ်မြေပြင်မှာအလွယ်တကူတရိပ်ထားမိစေတာပါ။ဘယ်သူဝယ်တယ်ဆိုတာကိုတော့မသိရပါဘူး။သူအာနာရရဲ့15နှစ်အတွင်းဝတ်ဆင်ခဲ့တယ်လို့ယုံကြည်ရတဲ့ဒီအုတ်ထုပ်အလုံး120ထဲမှာဒီအုတ်ထုပ်ပါဝင်တယ်လို့ယူဆရပြီးတော့တိကျသေးကြတဲ့အထောက်အထားတော့မရှိပါဘူးပြင်သစ်အုတ်ထုပ်ထုတ်လုပ်သူပော့ဖက်ကအများစုကိုချုပ်လုပ်ခဲ့တာဖြစ်ပြီးတော့ဒီထဲမှာရှိတဲ့ဒစိမ့်ကိုနပိုလီယံကမကြိုက်တဲ့အတွက်ခွာထုတ်လို့ရှိတယ်လို့လေးလံတဲ့ရောင်းချသူကပြောပါတယ်အခုဒီအုတ်ထုပ်ကတော့1815ခုနှစ်ဝါတာလူးစစ်ပွဲအပြီးမှာစစ်နိုင်တဲ့ထိမ့်မဲ့အဖြစ်ပူကြီးတယောက်ကယူဆောင်ပိုင်ဆိုင်ခဲ့တယ်ဆိုတဲ့မှတ်တမ်းတော့အတည်ပြုနိုင်ခဲ့ပါတယ်မိသားစုကအစဉ်ဆက်ထိမ့်သိမ်းစောင့်ရှောက်ခဲ့ပြီးတော့ပြီးခဲ့တဲ့ရာစုနှစ်အကုန်မှာပြင်သစ်လူမျိုးစုဆောင်သူတယောက်ကိုရောင်းခဲ့တာလည်းဖြစ်ပါတယ
် UK နိုင်ငံလန်ဒန်မြို့က Hyper ဘန်းညံကြီးတဲ့ကရေကန်ထဲမှာရှေးဟောင်းအီဂျစ်ဂူတင်းကျိုင်းပုံစံသူတစ်ခုရောက်နေပါတယ်မီတာ20အမြင့်ရှိတဲ့ဂူတင်းကျိုင်းဟာပိရမစ်တွေလိုထိပ်ပိုင်းအချွန်မဟုတ်ဘဲနဲ့ထိပ်မှာပြတ်နေသလိုအပြားပုံစံမျိုးလှုပ်ထားတာပါ။ဒေါင်လိုက်မျက်နှာပြင်နှစ်ခုနဲ့အဆောင်မျက်နှာပြင်နှစ်ခုပါရှိပြီးတော့အနီးအဖြူနဲ့ခရမ်းနုရောင်တွေတုပ်လင်းထားတဲ့ရေတိုင်ကြီးတွေနဲ့လှုပ်ထားပြီးတော့ဒီအနုပညာလက်ရာကိုဘူဂေးရီးယားမှာမွေးဖွားတဲ့အနုပညာရှင်ခရစ်စတိုကဖန်တီးခဲ့တာပါ။ဘာအတွက်ကြောင့်ဆိုတာမပြောဘဲနဲ့အနုပညာကိုဒီတိုင်းခံစားဖို့ပဲလို့သူကပြောပါတယ်။အလျားမီတာ60ရှိပြီးအနံကတော့မီတာ30ရှိတဲ့ဒီတိုင်းကြီးအဆောက်အုံကြီးကိုဧပြီလခဲကစတင်ဆောက်လုပ်ခဲ့တာပါ55ဂါလန်ဆန်စီတိုင်းကြီးတွေကိုတုံးထားပြီးတော့
မျောမတော်အောင်ကြောက်စူးတွေနဲ့လည်းချိန်ထားပါဗျ။ဖွင့်ပွဲအခမ်းအနားကို Serpentine Gallery ဥက္ကဋ္ဌဖြစ်တဲ့နယူးယောက်မြို့တော်ဝန်ဟောင်း Michael Bloomberg လည်းတက်ရောက်ခဲ့ပါဗျ။
ဒါကြောင့်လည်းမှာကမ္ဘာဖလားဘလုံးပွဲကျင်းပနေတဲ့တချိန်တည်းမှာကိုပဲ19ရာစုစစ်ဗိုလ်ချုပ်ကြီးတွေရဲ့ဝတ်ဆောင်ကိုဝတ်ဆင်ထားတဲ့နာမည်ကြီးဘလုံးသမားကြီးတွေရဲ့ပုံတူပကြီကားတွေကိုနိုင်ငံရဲ့အနောက်မြောက်ပိုင်းမှာရှိတဲ့ Saint Petersburg မြို့ကအနုပညာအကယ်ဒမီအကြောင်းမှာပြသနေပါတယ်။ကနဝေဘလုံးသမား40လောက်ပါဝင်ပြီးတော့ Ronaldo, Messi, Ibrahimovic နဲ့ George Best, Maradona, Totti တို့လိုဘလုံးကြော်မော်တွေလည်းပါဝင်ပါတယ်။ဒီပကြီတွေအားလုံးကိုလက်နဲ့ရေးဆွဲထားတာမဟုတ်ဘဲနဲ့ Digital ပကြီရေးဆွဲတဲ့နည်းနဲ့လုပ်ထားတာပါလို့ပုံတွေကိုဖန်တီးသူအီတလီအနုပညာရှင် Fabrizio Birimbelli ကပြောပါတယ်။သူကိုယ်တိုင်လည်း AS Roma ဘလုံးအသင်းကိုအားပေးသူဖြစ်ပြီးတော့ဒီပုံတွေကိုဘလုံးအားပေးရပြည်သက်တွေသဘောကျစေဖို့ပြီးခဲ့တဲ့3နှစ်လောက်ခရဲကဖန်တီးခဲ့တာလို့သူကပြောပါတယ်။ဒီပကြီကားတွေကို Saint Petersburg မြို့ကပြလိုက်မှဇူလိုင်လ5ရက်နေ့ထိပြသထားမှလည်းဖြစ်ပါတယ်ရှင်။
ကဘာတလွားထူးခြားဆန်းကြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ဒါမင်းအင်ကာညာ VUE တိုင်းရဲ့လီလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာကိုကြည့်အောင်ပ
ါ။သောတာရှင်များရှင်ပြီးဆုံးသွားတဲ့ NLD ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံအတွင်းမှာအမျိုးသားပြည်လဲတင်မြင့်ရေးနဲ့ငြိမ်းချမ်းရေး2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်သူတွေရဲ့လူမှုစီးပွားဘဝတိုးတက်မြင့်မားရေးအပါအဝင်2018ကြားပြတ်နဲ့2020အထွေထွေရွေးကောက်ပွဲအောင်နိုင်ရေးစတဲ့ကဏ္ဍစုံကိုဆွေးနွေးခဲ့ကြပြီးတော့အဲ့ဒီလုပ်ငန်းစဉ်တွေအကောင့်ထဲပေါ်တဲ့နေရာမှာတော့ပြည်သူလူထုထိခိုက်နစ်နာမှုအ ਨੇ ဆုံးဖြစ်စေတဲ့နိုင်ငံရေးနည်းလမ်းကိုရွေးချယ်ဆောင်ရွက်သွားမယ်လို့ညီလာခံအပီးသတင်းစာရှင်းလင်းပွဲမှာပါတီတာဝန်ရှိသူတွေကပြောဆိုသွားပါတယ်ပါတီညီလာခံကချမှတ်ခဲ့တဲ့ရှေ့လုပ်ငန်းစဉ်တွေနဲ့တိုင်းပြည်ရဲ့လိုအပ်ချက်တွေအပေါ်တောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ရုံးဖုန်းနံပါတ်က12392382555လေးဖြစ်ပြီးဆွေးနွေးလိုတဲ့အကြောင်းအရာကို burmese@voanews.com email လိပ်စာကိုလည်းပေးပို့နိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းမိမိတို့ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရပါတယ်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင
်အင်္ဂါညဗီယိုရဲ့ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ပါတယ်ဗီယိုကနေထုတ်လွှင့်တဲ့မြအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ကိုအများဆုံးစာရေးသားနိုင်တာကတော့ email လိပ်စာဖြစ်ပါတယ် burmese@voanews.com ဖြစ်ပါတယ်ခင်ဗျာခုတော့ကြံနေသေးတဲ့အချိန်တော့တွင်သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးပါအောင်ဗျာ
အမေရိကန်နိုင်ငံတွင်တရားဝင်ဝင်ရောက်လာသူတွေကိုတရားရုံးအမှုဖွင့်ရင်ဆိုင်တာတွေတရားသူကြီးဆုံးဖြတ်ချက်ချတာတွေမလုပ်ဘဲချက်ချင်းပြန်ပို့ဖို့သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပြောပါတယ်ဒီတရားဝင်လာရောက်သူတွေနိုင်ငံတွင်ကျူးကျော်ဝင်ရောက်တာကိုခွင့်မပြုနိုင်ဘူးလို့သူ့ Twitter ကရေးတယ်လို့အခုဖြစ်နေတဲ့စနစ်ကအမေရိကန်ရဲ့ကောင်းမွန်တဲ့လူဝင်မှုကြီးကြပ်ရေးမူဝါဒနဲ့တရားဥပဒေစိုးမိုးမှုကိုအလေးစားမှုမရှိဘဲနဲ့စိန်ခေါ်နေတယ်လို့လည်းရေးပါတယ်စင်ကာပူမှာဂျူလ၁၂ရက်နေ့ကျင်းပတဲ့အမေရိကန်နဲ့မြောက်ကိုရီးယားသမိုင်းဝင်ထိပ်တီးဆွေးနွေးပွဲအတွက်ကုန်ကျငွေကအမေရိကန်ဒေါ်လာ12သန်းရှိပတယ်လို့စင်ကာပူအစိုးရကတနင်္လာနေ့မှာသတင်းထုတ်ပြန်ပါတယ်။ကုန်ကျစရိတ်အများစုကအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့အတွက်လုံခြုံရေးမှာတုံးခဲ့တာလို့စင်ကာပူဝန်ကြီးချုပ်ကပြောပါတယ်။အီဂျစ်နိုင်ငံကနိုင်ငံရဲ့အရေးပေါ်အခြေအနေကြီးညာချက်ကိုနောက်ထပ်တက်တန်း3လထပ်ပြီးတိုးလိုက်ပါတယ်။အီဂျစ်သမ္မတအဗ်ဒယ်ဖတ်တာအယ်စီစီကသူ့ရဲ့ဒီလိုတက်တန်းတိုးမဲ့ဆုံးဖြတ်ချက်ကိုတနင်္လာနေ့မှာထုတ်ပြန်ခဲ့တာဖြစ်ပြီးဒါကိုအီဂျစ်ဖလွတ်တော်ကလည်း9ရက်အတွင်းအတည်ပြုပေးရမှာဖြစ်ပါတယ်။တနင်္လာနေ့ကမ္ဘာဖလားပွဲစဉ်ဒီမှာနာမည်ကြီးအင်္ဂလန်အသင်းနဲ့လက်တန်အမေရိကကိုလံဘီယာအသင်းတို့အနိုင်ရပါတယ်။အုပ်စုကြီးကအင်္ဂလန်နဲ့ပနမားပွဲမှာအင်္ဂလန်က6-2နဲ့နိုင်ပါတယ်။အုပ်စု H ရဲ့ဒုတိယအောက်စဒုတိယပွဲစဉ်ဖြစ်တဲ့ဂျပန်နဲ့ဆင်နီဂေါတို့ကတစ်ဖက်2-0နဲ့တေးကြပြီးပိုလန်နဲ့ကိုလံဘီယာတို့ပွဲမှာကိုလံဘီယာက3-6မရှိနဲ့နိုင်ခဲ့ပါတယ်။အောက်စနောက်ဆုံးပွဲစဉ်တွေမှာပထမဆုံးအနေနဲ့မြန်မာဆန္ဒရှင်ဂျွန်လ28ရက်ည8:00ခွဲမှာစပြီးတော့ကစားမှာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းကြီးညွတ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမှတ်အင်ဂျင်9ဖြစ်ပါတယ်။အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Bunch ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမာဆန်တော်ကြီးမနေ့6:90လိုင်းနိုမီတာ24 40 51နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်ခဲ့တာပါ တော်ရရှိများနဲ့တူပါမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.